Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်ခြားသာရင်းညပိုင်း VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည 9:00 နာရီအထိ 9.24 25 32နဲ့50တိတူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရဲနိုင်ငံမြောက်ပိုင်းကသဘုံတွေခင်းချော်အမျိုးကိုအစိုးရတိုက်လေရင်ကဒါရုလက်နက်နဲ့ပုံချက်တက်ခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုစီးရီးယားနဲ့ရုရှားတို့ကထပ်မံညှင်းဆက်လိုက်ပါတယ်။ဒီကနေ့စတင်လိုက်တဲ့သမရဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွေမှာတော့ခြေတင်ဖြစ်စရာတွေကြုံရတဲ့မြစ်ဆုံရေကတာစီမံကိန်းကိစ္စဆွေးနွေးလိမ့်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့တပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကဝင်ရောက်လာတဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။
မနေ့ကဖြစ်ဖြစ်ခြင်းပဲကျွန်တော်တို့ JMCS ပေါ်တော့ဒီနေ့အစင်းတိခတ်တိုက်ခိုက်မှုသူတဲဆောင်ကြီးက
ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒူဘိုမူကြီးဆိုင်ငင်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါ။ဒါပြင်မွန်ကွေးတိုင်းတက်ကဂျီနန်လက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ကျငွေတန်း9000ကျော်ပျောက်ဆုံးသွားတဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းအပြင်ရခိုင်ပြည်နယ်အတွင်းအခြေအနေတွေကို ethnic cleansing မျိုးဖြုတ်တက်ဖြတ်တာလို့ခေါ်လို့မရဘူးလို့ဒေါ်ဆန်းစုကြည်က BBC ကိုပြောသွားတာရဲ့တုံ့ပြန်ချက်စာရတွေကိုလည်းခုညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားမှာပါ
။စီးရဲနိုင်ငံမြောက်ပိုင်းကသဘုံတွေခင်းချော်အမျိုးကိုအစိုးရတိုက်လေရင်ကဒါရုလက်နက်နဲ့ဘုံကျဲတက်ခတ်ခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုစီးရဲနဲ့ရုရှားတို့ကထပ်မံညှင်းဆက်လိုက်ကြပါတယ်။ခန့်ရှိခုံးမျိုးကလေကြောင်းတက်ခတ်မှုမှာဒါရုလက်နက်အသုံးပြုမှုမရှိကြောင်းနဲ့အကြမ်းဖက်ဝါရီအပေါ်မှာတော့ဒီလိုလက်နက်မျိုးကိုအသုံးပြုမှာမဟုတ်တဲ့အကြောင်းစီးရဲနိုင်ငံရဲ့ဝန်ကြီးဝါလက်မော်လင်းကဒမက်စကတ်မြို့တော်မှာတင်းတောက်တွေကိုပြောဆိုလိုက်တာပါ။တက်ခတ်မှုတွင်လူပေါင်း100လောက်သေဆုံးပြီးကလင်းငယ်အများပြပဝင်လူ350လောက်ကလည်းနာပြားမကျန်းဖြစ်ကြတဲ့အတွက်စီးရဲဆိုရနဲ့မာမဲရုရှားပေါ်နိုင်ငံတကာကအပြင်းထန်ဝေဖန်တယ်နေလဲဖတ်ပေါ်ခဲ့တာပါ။ဒါရုလက်နက်တွေသိမ်းဆည်းထားတဲ့သဘုံတွေရဲ့လက်နက်တိုက်ကိုထိမှန်ခဲ့တာဖြစ်ကြောင်းစီးရီးယားစုရဲ့အဓိကမာမဲဖြစ်တဲ့ရုရှားရဲ့ပြောကြားချက်ကိုလည်းစီးရီးယားနိုင်ငံရဲ့ဝန်ကြီးကထပ်မံပြောကြားသွားပါတယ်။တူရကီစုရကတော့တက်ခတ်မှုမှာသေဆုံးသူ3ရဲ့အလောင်းတွေကိုရင်ခွဲစစ်ဆေးရမှာဒါရုလက်နက်ကြောင့်သေဆုံးတာဖြစ်ကြောင်းတွေ့ရှိခဲ့ရတယ်လို့တူရကီနိုင်ငံမှာဒီနေ့ပဲပြောဆိုလိုက်ပါတယ်စီးရဲနိုင်ငံမြောက်ပိုင်းအက်ဒလစ်ပြည်နယ်ကသဘုံတွေထိချုပ်ထားတဲ့ခမရှေဟုံးမြို့မှာအင်ဂါနေကတက်ခတ်မှုတွင်လူပေါင်း30လောက်နဲ့အတူဆေးကုသမှုခံယူဖို့အင်းနီဂျင်တူရကီနိုင်ငံကိုပို့ဆောင်ခဲ့တဲ့အထက်ကသေဆုံးသူ3ခုဘော်ဒူနေမှာအက်ဒနာမြို့ကကမ္ဘာ့ကျန်းမာရေးဘွဲ့ WHO ကကိုယ်စားလှယ်ပါဝင်ကျွမ်းကျင်သူတွေရင်ခွဲစစ်ဆေးရမှာတွေ့ရှိခဲ့တာဖြစ်တဲ့အကြောင်းတူရကီတရားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့တာပါစီးရဲနိုင်ငံကြီးဝန်ကြီးကတော့စုံစမ်းစစ်ဆေးမှုတွေကိုစီးရဲနိုင်ငံကလုပ်ရမှာဖြစ်ပြီးတူရကီအနေနဲ့နိုင်ငံရေးကစားတဲ့လုပ်ရမျိုးတွေမလုပ်ဖို့တတိပေးခဲ့ပါတယ်ရုရှားသမ္မတပြောခွင့်ရသူဒီမီထရီပက်စကော့ကလည်းနိုင်ငံတကာအတိုင်းအဝန်းအနေနဲ့ကောက်ချက်ချမစောဖို့နဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ခံခံမှမအထောက်အထားမရှိသေးတဲ့အကြောင်းပြောဆိုခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာတော့ဒီနှစ်ထဲပထမဆုံးအကြိမ်ဖြစ် IS Islamic စစ်သွေးကြွအဖွဲ့ကလူပေါင်း33ယောက်ကိုကွပ်မြစ်လိုက်တယ်လို့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုကပြောလိုက်ပါတယ်။ DR Azar မြို့အရှေ့ပိုင်းမှာဒီနေ့မနက်ပိုင်းကတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့လည်းဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောလိုက်ပါတယ်။ဒီလူခွင့်ရေးအဖွဲ့ကတကြွလှုပ်ရှားသူတွေကိုယ်တိုင်ကွပ်မြစ်မှုကိုတွေ့ခဲ့ရပေမဲ့အသက်ခံရသူတွေဟာ6နှစ်ကြာဆီးရီးယားပြည်တွင်းစစ်ထဲမှာတစ်ဖက်ဖက်ကပါဝင်နေတဲ့တိုက်ခိုက်သမားတွေလားဒါမှမဟုတ် IS စစ်သွေးကြွတွေကဖမ်းထားပြီးတည်တံပေးထားတဲ့အရသားတွေလားဆိုတာကတော့တိတိကျကျမသိရသေးပါဘူး။လူ15ယောက်စီပါဝင်တဲ့အုပ်စုနှစ်စုကို IS စစ်သွေးကြွတွေကတတိတခြားစီကွပ်မြက်ခဲ့တဲ့ပြီးခဲ့တဲ့နှစ်စက်တင်ဘာနဲ့အောက်တိုဘာလတွေတုန်းကတပ်ဖြတ်မှုတွေနောက်ပိုင်းမှာဆိုရင်ဒီကြိမ်ကအများဆုံးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ကြောင်းလဲစီးရီးယားလူခွင့်ရင်စောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားပါတယ်ခင်ဗျာ။
ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကမြေရောက်ရထားဘူလာယုံမှာပြီးခဲ့တဲ့သတင်းပတ်တည်းဖြစ်ပွားခဲ့တဲ့အထက်ခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးလူသုံးကိုရဲတပ်ဖွဲ့ကဒီကနေ့ဖမ်းဆီးလိုက်ပါတယ်။တန်မြတ်ရှိသူတွေဖြစ်ဖမ်းဆီးလိုက်သူ3ဦးဟာအထက်ခံဘုံခွဲသမားလိုပဲအာရှတိုက် 11 ဒေသကဖြစ်ကြောင်းလဲရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။စင်ပီတာစဘတ်မြို့စုံကတန်မြတ်ရှိသူ3ဦးနေထိုင်ရာတက်ခန်းတွင်းမှာဘုံတလုံးတွေ့ရှိခဲ့ပြီးရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။တန်မြတ်ရှိသူ3ဦးနဲ့ပတ်သက်တဲ့အမှုမှာအထောက်အကူဖြစ်စေမဲ့ထောက်ထားတွေကိုလည်းတက်ခန်းထဲကနေတွေ့ရှိခဲ့တဲ့အကြောင်းရုရှားစုံစမ်းစစ်ဆေးကော်မတီကပြောဆိုခဲ့တာပါ။တန်မြတ်ရှိသူတွေတက်ခန်းမှာရှာဖွေတွေ့ရှိခဲ့တဲ့ဘုံဟာတင်းနေတာနေတုန်းကမြေရောက်ရထားပူလာမှာတွေ့ခဲ့တဲ့မပေါက်သေးတဲ့ဘုံနဲ့ဆင်တူတယ်လို့လည်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြထားပါတယ်။ IS Islam ဆွေးရောက်ဖွဲ့နဲ့တခြားစစ်သွေးကြွအဖွဲ့တွေအတွက်လူစုဆောင်ပေးနေတယ်လို့ဆိုတဲ့ဆွဆွဲချင်းနဲ့အာရှတိုက် 11 ဒေသကလူရှိဦးကိုဖမ်းဆီးခဲ့ပြီးနောက်တစ်ရက်မှာပဲ ၃ယောက်ကိုထပ်မံဖမ်းဆီးလိုက်တာဖြစ်ပါတယ်။အထက်ကဘုံကွက်သူပါဝင်လူ၁၄ဦးသေဆုံးပြီး၅၀ကျော်ဒဏ်ရာရခဲ့တဲ့တရင်လာနေကစင်ပီတာစဘက်မျိုးဘူရာယုံတက်ခဲ့မှုတွေဘယ်သူကမှတော့သူ့လက်ချက်ဆွတ်ပြီးကြီးညာတာမျိုးမရှိသေးပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဒီနေ့ဆွေးနွေးပွဲဟာကျင်းပမဲ့ဖလိုရီဒါပြည်နယ်ရာသီဥတုလိုနှွေးထွေးမှုမရှိဘဲပြဿနာတွေကြုံလာနိုင်တယ်လို့သုံးသပ်မှုတွေထွက်ပေါ်နေပါတယ်။သမ္မတထရမ့်ကိုယ်တိုင်ကဒီကမ္ဘာစီးပွားရေးအင်အားအကောင်းဆုံးနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်။အမေရိကန်အနေနဲ့ကုန်သွယ်ရေးလုံခြုံရေးမှုနဲ့လောက်ကိုင်းဆုံးရှုံးမှုများများဆဆဆက်ခွင့်ပြုမှာမဟုတ်လို့ဖြစ်တယ်လို့ Twitter ကနေထုတ်ပြောထားပါတယ်။အိမ်ပြတော်ပြောခွင့်ရရှွန်စပန်ဆာကလည်းနှစ်ရက်ကြာကျင်းပမဲ့ဒီဆွေးနွေးပွဲမှာအမေရိကန်နဲ့တရုတ်ကြားကြီးမားတဲ့ပြဿနာတွေကိုဂရင်တွေ့ရဖို့ရှိနေတယ်။စီးပွားရေးပြဿနာအပြင်တောင်တရုတ်ပင်လယ်အငင်းပွားမှုကနေမြောက်ကိုရီးယားနျူကလ িয়ার အထိဆွေးနွေးဖို့ရှိနေတယ်လို့ဆိုပါတယ်။အမေရိကန်ခြေဆိုင် CSIS ကမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးစင်တာကမူဝါဒလိလာသုံးသပ်သူစကော့ကနေဒီကဒီဆွေးနွေးပွဲကနေမထင်မှတ်ထားတဲ့အမှားအယွင်းတချို့ဖြစ်လာဖို့များတယ်။ဘာလို့လဲဆိုတော့ဒီ Twitter ကနေပို့လိုက်တာတခုကြောင့်ဆွေးနွေးပွဲလမ်းကြောင်းတစ်ခုလုံးတစ်စုံတရာလွဲသွားနိုင်တယ်။ညှိနှိုင်းတာတွေထက်မကြည်မနက်ပြောတာတွေပိုများသွားနိုင်တယ်လို့သုံးသပ်ပြလိုက်ပါတယ်။ American အခြေစိုက် Stimson မူဝါဒလေးလာရေးစင်တာကတရုတ်ရေးသုံးသပ်သူ Yun Sun ကတော့ American သမ္မတ Trump အနေနဲ့ရွေးကောက်ပွဲမတိုင်ခင်တရုတ်ပေါ်တင်သွင်းကို45ရာခိုင်နှုန်းကောက်မယ်။ငွေကြေးကစားသူဖြစ်နာမည်တက်မယ်လို့ပြင်းပြထန်ထန်ပြောခဲ့ပေမဲ့တကယ်ဖြစ်မလာသေးဘူး။ဒီဆွေးနွေးပွဲမှာတရုတ်ဘက်ကစီးပွားရေးပူးပေါင်းဆောင်ရွက်နိုင်မှုတွေကိုကန့်လှမ်းသွားဖို့အလားအလာရှိနေတယ်လို့သုံးသပ်လိုက်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေ့စတင်လိုက်တဲ့ View American တမြန်မာဝိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာတွေကြုံနေရတဲ့မြေဆုံရေကတာစီမံကိန်းကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီကနေ့မနက်ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လန်းတို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလက်စိတ်မှာပို့ဆောင်နှုတ်ဆက်ခဲ့ကြတာပါ။တရုတ်နိုင်ငံခီးစဉ်မှာတော့သမ္မတဦးတင်ကျော်နဲ့ဇနီးအဖြစ်ဝန်ကြီးဦးကျော်တင့်ဆွေဒေါက်တာသန်းမြင့်ဦးဝင်းကိုင်ထရီယဝင်ကြီးဦးကျော်တင်ကြောက်ဖြူထူးစီဝါးရေးဆောင်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒေါက်တာစိုးဝင်းနဲ့တခြားတာဝန်ရှိသူတွေလိုက်ပါသွားတဲ့အကြောင်းလဲသမ္မတရုံးကတင်းထုတ်ပြန်ထားပါတယ်သမ္မတရှိချင်းဖြစ်ရဲ့ဖိတ်ကြားချက်နဲ့တွားရောက်တဲ့ခီးစဉ်ဟာနိုင်ငံချစ်ချည်ရေးနဲ့ယင်းနှမြုံနယ်မှုတွေတိုးမြင့်မှုရည်ရွယ်ထားကြောင်းပြောဆိုထားရမယ်လဲဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့ကချင်ပြည်နယ်မြစ်ဆုံဒေသမှာဒီနိုင်ငံကတည်ဆောက်ဖို့စီစဉ်ထားပေမဲ့ကန့်ကွက်မှုတွေကြောင့်2017ခုနှစ်ကတည်းကရပ်ဆိုင်ထားရတဲ့စီမံကိန်းနဲ့ပတ်သက်လို့ဆွေးနွေးပြစ်လိုက်မယ်လို့လဲခန့်မှန်းနေကြတာပါမီဂါဝါ6000ထုတ်လုပ်သွားမဲ့စီမံကိန်းကိုဆက်မလုပ်ဖို့အပြန်အလှန်အနေနဲ့တခြားစီးပွားရေးခွင့်လန်းတွေပေးဖို့ညှိနှိုင်းဖို့ရှိတယ်လို့လဲရိုက်တာသတင်းကတရုတ်နဲ့မြန်မာတာဝန်ရှိသူတွေကိုကူကဖော်ပြခဲ့တာပါစီမံကိန်းကြောင့်သဘောပတ်ဝန်းကျင်နဲ့ဒေသခံတွေရဲ့လူနေမှုဘဝတွေကိုရက်ခတ်နိုင်တယ်ဆိုပြီးကန့်ကွက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရကသမ္မတအုပ်သိစိန်လက်ထက်မှာစီမံကိန်းကိုဆန့်ကန့်ထားတာဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရအသေးလက်ထက်မှာလည်းစီမံကိန်းကိုဆက်လက်ရဆိုင်ထားပြီးပြန်လည်သုံးသပ်မှုတွေလွတ်ဆောင်နေသလိုတရုတ်နိုင်ငံဘက်ကတော့စီမံကိန်းကိုအကောင့်ထက်ဖွင့်နိုင်ရေးမကြသေးရင်ချင်းတိဖိအားပေးတိုက်တွန်းမှုတွေလည်းရှိနေခဲ့ပါတယ်
တောင်တရုတ်ပင်လယ်အတွင်းလူမနေတဲ့ကျွန်းတွေကိုသိမ်းပိုက်ဖို့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒါကြောင့်ပိုင်ဆိုင်မှုအတွက်ကာလကြာရှည်အငင်းပွားနေတဲ့တရုတ်နိုင်ငံအတွက်ဒေါသထွက်စရာလုပ်ရတစ်ခုဖြစ်လာနိုင်ပါတယ်။ဖိလစ်ပိုင်နိုင်ငံအနောက်ပိုင်းပါလာဝန်ဒေသကစစ်စခန်းတစ်ခုကိုဒီနေ့သွားရောက်လည်ပတ်စဉ်သူပိုင်ကိုပိုင်ငင်းပွားနေတဲ့စပက်တရီကျွန်းစုတွေကကျွန်း9ခု10ခုလောက်မှာဖိလစ်ပိုင်နိုင်ငံလန်လွှင့်ထူသွားမယ်လို့သမ္မတဒူတာတေကသတင်းတောက်တွေကိုပြောခဲ့ပါတယ်။တရုတ်နိုင်ငံကတော့ဖိလစ်ပိုင်၊ဗီယက်နမ်၊မလေးရှားနဲ့တိုင်ဝမ်တို့ကအခုလိုပိုင်ဆိုင်ကြောင်းပြောဆိုနေပေမဲ့တဘာဝအရင်းမြစ်တွေကျွဲဝပြီးစတူယန်ကီလိုမီတာ3တန်းကျွဲလောက်ရှိတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးကိုပိုင်ဆိုင်ကြောင်းကျင်းညာထားပြီးစစ်အခြေစိုက်စခန်းတွေဖြစ်ပြောင်းလဲအသုံးပြုနိုင်မဲ့လူလုံချင်းတိစောက်မှုတွေကိုလည်းအချိန်မြင့်လှုပ်ဆောင်နေတာပါကျွန်းတွေကိုတင်ပတ်ဖို့အစီအစဉ်နဲ့ပတ်သက်လို့ပြောကြားခဲ့တဲ့ဖိလစ်ပိုင်သမ္မတကတော့အားလုံးနဲ့မိတ်ဆွေဖြစ်အောင်ကြိုးပမ်းတာတွေရှိခဲ့ပေမဲ့လည်းအချုပ်အခြာပိုင်ဆိုင်မှုကိုတော့ထိမ့်သိမ့်မှုလိုကြောင်းနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပြသဖို့နဲ့ခိုင်မာအောင်လုပ်ဖို့လိုတယ်လို့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
အာဖဂန်သမ္မတအရှက်ဖ်ကာနီရဲ့သမိုင်းဝင်နှစ်ရက်ကြာအင်ဒိုနီးရှားနိုင်ငံခီးစဉ်တွင်စီဝိုင်းပူပေါင်းဆောင်ရွက်မှုတွေကိုအဓိကအာရုံစိုက်သွားဖို့ရှိပါတယ်။နိုင်ငံပူပေါင်းဆောင်ရွက်စာချုပ်တွေကိုလက်မှတ်ရေးထိုးဖို့ပြင်အာဖဂန်နိုင်ငံမှာဆေးရုံကြီးတရုံနဲ့အစ္စလမ်စင်တာတစ်ခုဆောက်လုပ်ဖို့အတွက်လည်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကကတိပြုထားသလိုခေါင်းဆောင်နှုတ်ဦးကြားအစိုးရဝါဒနဲ့အကြံဖက်ဝါဒတွေရှင်းချရေးပူပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးထားကြပါတယ်။ဒါပေမဲ့လည်းအင်ဒိုနီးရှားမှာရောက်နေတဲ့ဒုက္ခသည်တွေနဲ့ခေလုံခွင့်ရဖို့ကြိုးပမ်းသူ၈000လောက်နဲ့ပတ်သက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။အင်ဒိုနီးရှားကဒုက္ခသည်တွေနဲ့ခေလုံသူတွေရဲ့တဝက်လောက်ကတော့မွန်ဂိုလီးယားနဲ့အာရှလေဘန်ဒီကဆင်းသက်လာသူတွေလို့ယုံကြည်ထားကြတဲ့ဖိနိကန်ဟာဇူရာလူမျိုးစုတွေဖြစ်ပါတယ်။အာဖဂန်သမ္မတကာနီရဲ့နိုင်ငံတော်ခီးစဉ်အတွင်းဒုက္ခသည်အရေးကိုလစ်လျူရှုထားတဲ့အပေါ်မှာတော့အာဖဂန်ဒုက္ခသည်တွေနဲ့လူသားချင်းစာနာမှုလုပ်ငန်းဆောင်ရွက်နေသူတွေကစိတ်ပြည့်တဲ့သဘောထားတွေကိုလည်းပြောဆိုခဲ့ကြပါတယ်
။ထိုင်းနိုင်ငံမှာတော့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေကိုထိုင်းပြည်မဟာဝါကြီးကထိုင်းရဲ့ဘုရင်မဟာဝါကြီးလောင်ကွန်ကဒီနေ့အခမ်းအနားနဲ့လက်မှတ်ရေးထိုးအတည်ပြုပေးလိုက်ပါတယ်။အရင်တုန်းကရုပ်ောက်ပွဲလုံးမဲ့နေ့ရက်တွေကိုဇက်တိုက်ရွှေဆိုင်လာခဲ့တဲ့ထိုင်းစစ်ဆိုရကဒီဖွဲ့စည်းပုံအသစ်ပြဋ္ဌာန်းနိုင်တာကြောင့်ရှင်းနှစ်2018နိုဝင်ဘာလမှာရုပ်ောက်ပွဲကျင်းပဖို့လမ်းပွင့်သွားပြီလို့ဆိုလိုက်ပါတယ်။2014ခုနှစ်ဆက်အနာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီပြန်လည်ပေါ်ဆောင်မှုပထမခြေလှမ်းဖြစ်တယ်လို့သုံးသပ်မှုတွေတချို့ရှိနေပေမဲ့အတိုက်ခံတွေကတော့ဒီဖွဲ့စည်းပုံအသစ်ထဲမှာဒီမိုကရေစီမကျတာတွေပါနေတယ်။ဒီမိုကရေစီရန်တရားနဲ့စစ်တပ်ကိုအာဏာအများကြီးပေးထားတယ်လို့ဝေဖန်လိုက်ပါတယ်။လွန်ခဲ့တဲ့ရှင်းနှစ်အတွင်းဒုတိယကြိမ်အာဏာသိမ်းခဲ့တဲ့ထိုင်းစစ်တပ်အုပ်ချုပ်မှုအောက်မှာရေးခဲ့တဲ့ဒီဖွဲ့စည်းပုံတွေဟာထိုင်းနိုင်ငံမှာတပ်ဦးစမိုင်းပြင်းစနစ်အဆုံးသတ်ခဲ့တဲ့1932ခုနှစ်ကနေစလို့အချိန်20မြောက်ဖြစ်ပါတယ်ခင်ဗျာ
။ကောင်းလေဦးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။ခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ NCA လက်မှတ်ရေးထိုးပြီးသားရှမ်းပြည်တောင်ပိုင်းတပ်စခန်းတစ်ခုကိုမြန်မာစစ်တပ်ကဝင်တိုက်ခတ်ခဲ့တဲ့အကြောင်းတင်ဆက်ပေးကြပါမယ်။ NCA လက်မှတ်ရေးထိုးပြီးသားတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပြည်내အဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ကော်မတီ GMCS ကနေအ мян ဆုံးဖြေရှင်းပေးဖို့ RCSS ဘက်ကတိုင်ကြားခဲ့ပါတယ်။ဒီတိုင်ကြားချက်ကို GMCS ကော်မတီဥက္ကဋ္ဌထံတင်ပြထားဆဲဖြစ်တယ်လို့ GMCS ကော်မတီဝင်တဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရနဲ့ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့အခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်သင့်တဲ့ကိစ္စလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကပြောဆိုမှုတွေရှိနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းနိုင်ကွင်းကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်လာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့အပေါ်မှာပြည်နယ်စစ်ပြစ်ကတ်တိုက်ခိုက်မှုရစေးရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNCS ကနေအ мян ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒုတိယပုံမူကြီးဆိုင်ငင်းကပြောပါတယ
်။မနေ့ကဖြစ်ဖြစ်ခြင်းပဲကျွန်တော်တို့ GNCS ပေါ်တော့ဒီနေ့အစင်းတိခတ်တိုက်ခိုက်မှုပူတဲဆောင်ကြီးကော်မတီကိုကျွန်တော်တို့အဖွဲ့အစည်းရနေပြီးတော့စာရေးအကြောင်းကြားထားတာရှိပါပဲ။ဘာကြောင့်ဒီလိုဖြစ်စလဲပေါ့နော်။ဒီလိုလုပ်တာဟာ NCA အရရောကျွန်တော်တို့ bilateral agreement ကိုဟိုချိုးဖောက်ရရောက်တယ်ပေါ့နော်။အဲ့ဒါချက်တော့ကျွန်တော်တို့ပြောထားတယ်။ဒါကြောင့်ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုထားတာရှိတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်သမတော်ဘက်ကတန်ကြားစာပေးဖို့တဲ့အပေါ်မှာပြည်내စစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNCS ရဲ့အရဖက်ကော်မတီဝင်တူဖြစ်သူမှတ်နန်းရွှေနွယ်ဝင်းကအခုလိုပြောပါရယ
်ကျွန်မတို့ကလည်းပဲဒီဥက္ကဋ္ဌရေးစီမှာပဲတင်ပြထားတော့မှရှိသေးရှင်ကျွန်မတို့ကလည်းဒီပြီးခဲ့တဲ့3ရက်နေ့ရပဲလက်ပတ်အစည်းအဝေးလုပ်ခဲ့တယ်ဆိုတော့လေမတ်လတုန်းကတိုက်ပွဲလေးပဲသူတို့ကပြောမယ်ဆိုလို့ရှိရင်တော့တက်မတော်ဖက်ကတ်တို့ကအမြဲတမ်းပဲဒီစစ်ဆင်ရေးရုံးတွေကိုအကြောင်းမကြားဘဲနဲ့အမြဲတမ်းဝင်လာပြီးတော့နေနေရှင်းလင်းရေးတွေပါလေလာလှုပ်တယ်ပေါ့နော်အဲ့ဒါအကြောင်းမလို့ပဲဟိုတစ်ဖက်ကလည်းရှိနေတဲ့အရေးကိုဖွဲ့ရလဲသူတင်အကြောင်းမကြားထားတဲ့အတွက်ကြောင့်မို့ရှောင်ပေးလို့မရအောင်အဲ့လိုပုံစံဖြစ်နေရှင်း
ရှမ်းပြည်နယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GNCS ရဲ့တပ်မတော်စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။မနေ့ကမွန်လွယ်ပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နယ်ဆယ်မိုင်ကွာ RCSSSA တပ်စခန်းချရာနန်းဆန်းရွာဘက်ကိုမြန်မာတပ်မတော်စစ်ကြောင်းကနေဝင်ရောက်လာခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါ။ဒီအချိန်လေးက RCSSSA ရဲ့ပြောခွင့်ရ
ตุลยาปูมูจีสังเงงกับคุณลูกเสพยาบาร์เลยที่เป็นเนี่ยก็เราเป็นเราไม่เห็นว่าเนี่ยเป็นปนอะไรมาเซมิควาเรามานำสายสุดเลยยูอานามาเอ้ยเสพจิตาจิบาร์เลยจิตาก็รอตัวตั้มตัวเรื่องนี้เราจะรู้ทั้งชั่วเป็นมีเรื่องจะมาจ้าได้เวลาเลยไอ้ดูสิยูเดียร์ลาบิโดที่ได้ตัวเด็ดบัวอ่ะอามันส่วนเอ็นซีเอียร์ย้อนจะรู้ไปเลือกเทรดกรีมันเอียร์ย้อน
ฉันรู้นี่มีเด็กคนเล่นกันสองวิลล่าเมื่อสุ่ยจุดนี้ในเจ้าจ้าวิมาลาฮาราอู้มันเนี่ยอารมณ์เขาบูบยงใจป้าชะลาเราที่มันเนี่ยที่เด็ดแต่ไม่เสียก็ยากจริงเลยที่เต็มมือเลยที่ตาเลยแต่ป้าชิบาร์เนี่ยฉันรู้สึกว่าที่เต็มชิบาร์แต่เมื่อสุ่ยจะมาเจอกันเราไม่ได้บ้าที่เดินเลยอารมณ์ตัวจ้าเลยเดียวแต่เมื่อฉันรู้สึกว่าเลยที่พี่เราจะไม่ยากกันหรอกแล้วชิมาแต่ป้าอยากตั้งนี่พี่แม่สุ่ยเต็มในธรรมชาตินี่เดี๋ยวเราเลี အခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်သေးတဲ့ကိစ္စလို့ NCA ပြည်ရလက်မှတ်ရေးသူထားတဲ့ပုံမျိုးသားလူမျိုးရေးဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူခွန်မင်းသိန်းကပြောပါတယ်
ကျွန်တော်ထင်တာကဒီရင်ဖြစ်ပေါ်မှာလေးစားနိုင်အောင်အားနည်းနေကြသေးတယ်ဆိုတဲ့သဘောဆက်ရောက်တာပေါ့နော်အမှန်တကယ်တော့ NCA လက်မှတ်ရေးသူပြီးပြီဆိုတဲ့ဆင်ပါတော့မဖြစ်တဲ့ကိစ္စတခုလို့ကျွန်တော်ကအမြင်နဲ့မြင်တာ
ဒီကရမန္လာတွင်းမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမိုင်းပြင်းမြို့နယ်နဲ့တီဘောမြို့နယ်တွေမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကို GNCS အနေနဲ့တည်တည်ကြဲကြဲအရေးယူဖြေရှင်းမှုမျိုးမရှိခဲ့ဘူးလို့ RCSF ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြည်နယ်စစ်ပြည်ထောင်စုအဆင့်အပြည့်ရစဲရေးဆွေးနွေးစဉ်တုန်းကတပ်တည်နေရာကိုတည်တည်ကြဲကြဲဆွေးနွေးတတ်မှတ်ခဲ့တာမရှိတဲ့အတွက်အခုလိုနယ်မြေပြဿနာဆက်ပြိပခတွေဖြစ်ပွားနေခဲ့တယ်လို့ RCSF ကပြောပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြစ်ကတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်တယ်လို့လက်မှတ်ရေးသူပြီးမှမြန်မာသမတော်နဲ့အချိန်20လောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNSC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်ညှိနှိုင်းသွားဖို့မနေ့ကဗဟိုလုံးမှုဆောင်စည်းဝေးကနေသဘောတူညီမှုတွေရရှိခဲ့ပါတယ်။ NCA လက်မှတ်ရေးသူသားတဲ့ဖွဲ့တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လဲတိုင်းတားရေးလေ့လာသူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ငံရင်တင်ပြပို့ထားတာပါခုတစ်ခါမှာတော့မုကွေးတိုင်းတဲကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေကောက်ယူထားတဲ့ငွေတွေပျောက်ဆုံးမှုနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မူကေးတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေအစိုးရလက်ထက်မူကေးတိုင်းတဲကရင်းနှံလက်ရက်တွင်လုပ်ငန်းရှင်တွေစီကနေဒေသဖွံ့ဖြိုးရေးအတွက်ဆိုပြီးတော့ကောက်ယူထားတဲ့ကျပ်ငွေတန်း 9,000 ကျော်ပျောက်ဆုံးမှုမှာပြည်ထောင်စုကြက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။ဦးဖုံးမော်ရွှေဦးဆောင်နဲ့မကွေးတိုင်းအစိုးရဟောင်းအနေနဲ့ရန်ပုံငွေကျပ်တန်း 9,000 တဲကနေကျပ်တန်း 1,900 ကျော်ကိုပြည်ခိုင်ဖြိုးပါတီအတွက်သုံးစွဲခဲ့တာစစ်ဆေးတွေ့ရှိတယ်လို့လက်ရှိမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ကပြောဆိုထားပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်။
မကွေးတိုင်းဒေသကြီးဝင်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကကျပ်တန်း 1,000 ကျော်ကိုပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်သုံးစွဲခဲ့တယ်ဆိုတာလုံးဝမဟုတ်ပဲဒီကိစ္စမှာပြည်ခိုင်ဖြိုးပါတီအနေနဲ့ပါဝင်ပတ်သက်မှုလုံးဝမရှိဘူးလို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလာမြင့်က VOA ကိုပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့ဘာမှမပတ်သက်ဘူးကျွန်တော်တို့လုံးဝမတက်ဆိုင်ဘူးလို့ပဲကျွန်တော်တို့ပြည်သက်သာပြောရမှာမပြုလို့လေဆိုတဲ့အခါကျတော့ကျွန်တော်တို့ကအခုကဒီဟာတည်နေထွက်လာမှပါတီအနေနဲ့သိရတာလေကျွန်တော်တို့ဌာနချုပ်အနေနဲ့ကကျွန်တော်ပြည်ခံမျိုးပါတီမှာဝင်မှာဥပမော်ရှိရနေတော့မှငွေကျင်းသွားပါတယ်ဘလောက်ထူသွားပါတယ်ပြီးသွားပါတယ်တန်းသွားပါတယ်ကျွန်တော်တို့ပါတီမှာစဉ်းစားရတယ်လုံးဝမရှိဘူးကျွန်တော်တို့လည်းမသိခဲ့ဘူးအခုဒီတည်နေမိရတွေမှာပါလာမှပဲကျွန်တော်တို့သိကြတယ်ကျွန်တော်တို့လုံးဝမသိထားတဲ့ဒေတာကျွန်တော်တို့ဒီလိုမျိုးဆွဆွဲတာကိုတော့ကျွန်တော်တို့ကလုံးဝနှမခံဘူးကျွန်တော်တို့ငင်းပယ်တယ်တကယ်လို့ဟိုပြည်ခံသူတက်တုံနေဆိုရင်ဟုတ်ပြီတိုင်းဝန်ကြီးချုပ်လုပ်ခဲ့တဲ့ပုဂ္ဂိုလ်ဒီဥဒရတစတဲ့တိုင်းတော်ဝင်တိုင်းပါတီဥက္ကဋ္ဌလူခွေတဲ့ပုဂ္ဂိုလ်ပြီးပြည်ခိုင်ပြူအတွက်ဘာလို့လုပ်ခဲ့တယ်လဲဥရိနေညီမညီဆိုတော့လေဒါသက်ဆိုင်ရာပုဂ္ဂိုလ်နဲ့အဲ့ဒါလုပ်ငန်းဆောင်တဲ့သူတက်ဆိုင်စစ်စစ်ဖို့လိုတယ်လေသိကြလားတော့ပါတီဆန္ဒချုပ်နဲ့လုံးဝမပတ်သက်ဘူးဒီတိုင်းတော့ပါတီရံမူဝေးဖြစ်လည်းမပြီးခဲ့ဘူ
းပြီးခဲ့တဲ့အစိုးရလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ပြည်သူဗန်နောင်ငွေကျပ်တန်းထောင်ချီကိုဒေသဖွံ့ဖြိုးရေးအတွက်သုံးစွဲခဲ့ခြင်းမရှိတဲ့အပေါ်ပြန်လည်စစ်စစ်ဖို့ရှိမရှိဆိုတာနဲ့ပတ်သက်လို့မကွေးတိုင်းပွင့်ဖြူမြို့နယ်ပြည်သူ့လွတ်တော်အမတ်ကလွတ်တော်မှာမေးမြန်းခဲ့ရတာကနေအခုလိုစုံစမ်းစစ်ဆေးမှုတွေပေါ်ပေါက်လာတာပါ။တိုင်းဆိုရဘတ်ဂျက်ကျပ်တန်း 2,800 ပျောက်ဆုံးနေတာကိုအခုနှစ်ဇန်နဝါရီလကစတင်ပြီးပြည်ထောင်စုအဆင့်စုံစမ်းမှုအနေနဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကစစ်ဆေးခဲ့ချိန်မှာကျပ်တန်း 9,000 ကျော်အထိပျောက်ဆုံးနေကြောင်းစစ်ဆေးတွေ့ရှိခဲ့တာလည်းဖြစ်ပါတယ်။စသုံးလုံးရဲ့အစီရင်ခံစာထဲမှာတော့ဦးဖုံးမော်ရွှေဦးဆောင်နဲ့ပြီးခဲ့တဲ့မကွေးတိုင်းအစိုးရဟောင်းဟာရန်ပုံငွေကျပ်တန်း 9,000 ကျော်တွေကဒေသဖွံ့ဖြိုးရေးအတွက်ကျပ်တန်း 4,000 ကျော်ရွှေတုခအသေးစားချင်းငွေလုပ်ငန်းအတွက်တန်း 1,000 ကျော် ပြည်ခိုင်ဖြိုးပါတီအတွက်စက်တန်း1900အတိအသီးသုံးဆွဲခဲ့တယ်လို့ဖော်ပြထားပါတယ်။ဒီကိစ္စအပေါ်မကွေးတိုင်းဒေသကြီးအစိုးရတဲ့အနေနဲ့ဥပဒေကြောင်းအရမမှန်ကန်ကန်ဆောင်ရွက်ပေးဖို့လိုပြီးမကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေဟာအမှန်တကယ်ဥပဒေချိုးဖောက်ခဲ့တယ်ဆိုရင်အရေးယူခံရမှာဖြစ်တယ်လို့အဂတိတရားလိုက်စားခဲ့ကြောင်းစစ်ဆေးပေါ်ပေါက်ရင်ပြည်ခိုင်ဖြိုးပါတီရဲ့စီးမြင်အရာအရေးယူမှုတွေလှုံ့ဆော်သွားမှာဖြစ်တယ်လို့ဒေါက်တာနန္ဒာလမြင့်ကပြောပါတယ
်။ UNDP ပါတီဝင်မဲ့ဖြစ်ဖြစ်အဲ့ဒါအနေနဲ့ပါတီဝင်မဲ့ဖြစ်ဖြစ်လူဝဲဖြစ်ဖြစ်နိုင်ငံသားတိုင်းဟာအဲ့ဥပဒေနဲ့မညီညွတ်ဘူးဥပဒေရဲ့အရေးယူဆောင်ဖို့ကိစ္စပေါ်လာရင်အားလုံးအရေးယူခံမှာဖြစ်ပါတယ်။ဆိုတဲ့အခါကျတော့ဥပုံမော်ရွှေကဒေါက်တာဝန်ထမ်းဆောင်ခဲ့တယ်မှာဒါအဂတိတရားလိုက်စားတယ်လို့ဟဲ့လားဒါဘုအလွယ်ဆုံးသားလုပ်တယ်လို့ဒီလိုပေါ်လို့ဥပဒေရအရေးယူခံရင်လေအဲ့လိုအရေးယူခံရတယ်ဆိုလို့ရှိရင်ဒါပါတီကအရေးယူဆောင်မှုတွေမှာပါဦးဖုံးမော်ရွှေမှာမဟုတ်ကျွန်တော်တို့ပါတီနဲ့ကဘယ်သူပဲဖြစ်ဖြစ်ဥပဒေနဲ့မညီဘူးအလားကိုဒီလိုအလွဲသုံးစားမှုပုံစံမျိုးဆောင်ရွက်တယ်ဆိုလို့ရှိရင်ဒီလိုမျိုးဆိုကျွန်တော်တို့အရေးယူဆောင်ရတော့မှာပ
ါပြီးခဲ့တဲ့ဦးသိန်းစိန်အစိုးရလက်ထက်မကွေးတိုင်းဝင်ကြီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ဦးဖုံးမော်ရွှေဟာသဘောထားတင်းမာသူဖြစ်တယ်လို့သတ်မှတ်ခံရသူတဦးဖြစ်ပြီးစစ်အစိုးရလက်ထက်တုန်းကမကွေးတိုင်းအေဂျင့်တာယာကြီးနဲ့ဖွံ့ဖြိုးရေးကောင်စီမှာပါဝင်ခဲ့သူပါသူဟာမကွေးတိုင်းဝန်ကြီးချုပ်ဖြစ်ချိန်တုန်းကပြည်ခိုင်ဖြိုးပါတီရဲ့မကွေးတိုင်းဒေသကြီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်ရှင်
။မမြင်ခံသတင်းပေးပို့ထားတာပါ။အခုတစ်ခါမှာတော့ရခိုင်ပြည်တွင်းခြေနေတွေကို ethnic cleansing မျိုးပြတက်ဖြတ်မှုလားဆိုပြီးမိထားတဲ့ပေါ်တုံ့ပြန်ချက်တွေကိုကြည့်အောင်ပါ။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေကြုံနေရတဲ့ခြေနေကိုတမိုင်းကြောင့်နောက်ခံရပါကြည့်ရမှာဖြစ်ပြီးတော့ဒီအဖြစ်အပျက်တွေကိုညှင်းဆန်တာဟာနိုင်ငံတကာကြားမြန်မာနိုင်ငံတိုက်ခါကြားစင်စီဖို့သာဖြစ်လိမ့်မယ်လို့ကမ္ဘောဒီးယားနိုင်ငံ genocide study တနဌာနသူတေတီဒေါက်တာဇာနီက VOA ကိုပြောပြပါရယ်ရခိုင်ပြည်နယ်အတွင်းခြေနေတွေကို ethnic cleansing မျိုးပြုတ်တက်ဖြတ်မှုလို့ခေါ်လို့မရတဲ့အကြောင်းဒေါက်ဆန်းစုကြည်က BBC သတင်းဌာနကိုပြောခဲ့တဲ့အပေါ်မှာတုံ့ပြန်သွားတာပါဒါပြင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးကင်တွယ်နေတဲ့မြန်မာအစိုးရကော်မရှင်နှစ်ရဲ့စလုံးဟာလည်းနိုင်ငံတကာအနေနဲ့ယုံကြည်လက်ခံနိုင်ဖို့ရမရှိဘူးလို့ဒေါက်တာဇာနီကပြောသွားပါရယ်ဒေါက်တာဇာနီကိုကိုသားညွန့်ကဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်အဲဒေါက်ဆန်းစုကြည်ကသူခေစေတွင်းကြဟောကာကနနာကွင်းဆင်းပြီးတော့လေးလာထားတဲ့လူလည်းမဟုတ်ဘူးအဒီကိစ္စဖြစ်နေတာက1988ကျွန်တော်တို့ငကားမင်းစစ်စင်ရေးကစပြီးတော့ဖြစ်တယ်လူတွေတိမ့်နေချီပြီးတော့ထွက်ပြေးတယ်အတချို့ပြန်ဝင်လာလည်းရှိတယ်နောက်တစ်ခါပြန်ထွက်ပြေးတယ်ဒီဟာကိုပေါ့နော်ကိုကိုတိုင်ကဂဂနာနာဟလာပညာရှင်တရားအနေနဲ့စနစ်တကျလေးလာထားပြီးတိတာမဟုတ်ဘဲနဲ့ဘူးခံတယ်ဆိုရင်ကျွန်တော်တို့ကစင်တွေကိုစိတ်ရည်နဲ့ဖုံးတဲ့အနေထားပါလို့ရှိတယ
်ဒီလူမျိုးတုံးတက်ပြမှုဆိုတဲ့အတုံးနှုံးစကလုံးနဲ့ပတ်သက်လို့ပေါ့နိုင်ငံတကာဥပဒေအရဗမာပြည်ကဘလောက်ထိအသက်ဝင်မှုရှိလဲဆိုတာနဲ့ပတ်သက်လို့ကုစားနေဘယ်လိုမြင်လဲခင်ဗျာ
တကယ်တမ်းပြောမယ်ဆိုလို့ရှိရင်ညာဒီကောင်ကလူမျိုးစုကိုတယောက်မကြံတက်ဖြတ်ပြလိုက်တယ်ဆိုတော့ဟိုအနေထားရောက်မှဟိုလူမျိုးတုံးအောင်လုပ်တယ်လို့ဟိုပြောစရာမလိုဘူးရိုဟင်ဂျာတွေကိုဒုက္ခဆပေးတာ1988ငကားမင်းစစ်စင်ရေးကဆပြီးတော့ဒုက္ခပေးခဲ့တယ်ဆိုတော့ဒီအနှစ်40နီးနီးပေးခဲ့တဲ့အချို့ဒုက္ခပေးတဲ့အချိန်မှာနီးမျိုးစုံတုံးပြီးတော့ပေးတယ်ဗျာခလေးတွေကိုထောင်နဲ့ချီတောင်းနဲ့ချီပြီးတော့ဟိုမွေးစင်းထုတ်မပေးတာပြောမလဲရွာတွေမိအောင်တိုက်တာကောက်ရည်စပါပေါ့နော်ဒီဟာတွေကိုဖျက်ဆီးတာတနေရာနဲ့တနေရာဟိုဟောပေါ့နော်သွားဖို့ထိန်းချုပ်တာနောက်သူတို့ရဲ့ဒီဟို Rangers identity ကိုအခြေခံတဲ့ပုံမှာလူရဲ့ထိန်းချုပ်ဖို့လုပ်တာပေါ့နှစ်ယောက်ပဲမွေးရမယ်လို့ဒါမျိုးတွေပေါ့ဗျာ
ကျွန်တော်တခုမေးချင်တာကအစိုးရအဆက်ဆက်ကဒီ policy တွေရှိခဲ့တယ်ဆိုတော့ဒီရခိုင်မှာရှိတဲ့ Muslim population ပေါ်မှာဒီ policy ကြောင့်ဘယ်လောက်ထိတည်ရောက်မှုရှိခဲ့လို့ genocide လို့ပြောနိုင်တာလဲခင်ဗျာ
ဘယ်လောက်ထိတည်ရောက်မှုရှိတယ်လဲဆိုရင်အဲဒီ1988မှာဒီလူရဲ့တဝက်လောက်ကိုဟိုပါပေါ့တိုင်းပြည်ကမောင်းထုတ်တာပေါ့ဗျာလူ3သိန်းနီးနီးလောက်ကိုကျွန်တော်တို့မောင်းထုတ်လိုက်တယ်တချို့လည်းပြန်ဝင်လာတယ်2သိန်းပတ်ဝန်းကျင်လောက်ပြန်ဝင်လာတယ်အဲ့ဒါခဏခဏဂတိဂတိပေါ့ဗျာ9နှစ်တခါ10နှစ်တခါလောက်ဆိုလူတွေကိုဒုက္ခရောက်အောင်လုပ်နေတာပေါ့အဲ့ဒီအပေါ်မှာမူတည်ပြီးတော့အနှစ်40ကိုချုပ်ပြီးတော့ genocide လို့ပြောတာ
ဟုတ်ကဲ့တမိုင်းကြောင်းရတော့တမျိုးပေါ့အခုဒါမဲ့ပြီးခဲ့တဲ့ဒီဒေါန်ဆန်းစုကြည် NLD တက်လာပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့ October 9ရက်နေ့တွေကဖြစ်တဲ့ဒီပြပခအတွက်မှာအခုချိန်ထိသူတို့ဒီတည်ဆုံးသူဟာ23ယောက်ပျောက်ဆုံးသူဟာ10ဦးဆိုပြီးတော့အစိုးရဘက်ကကြေညာတာရှိပါတယ်နောက်တစ်ဖက်မှာဒီအင်ဂျင်အတ္တမဒီလေမဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ခိုင်ခိုင်မာမာတိတိကျကျသူတို့လည်းဘာမှမရတဲ့အနေအထားမျိုးသူတို့ကြီးညာထားတာရှိပါတယ်အဲ့တော့ဒီအခြေအနေမျိုးပေါ်မှာကောဒီလိုဒရဇာနီလို့ပြောလို့ genocide to ethnic cleansing လို့သွားပြီးဆွဆွဲလို့ရပါမလား
ဟာရပါပေါ့ဒီ UN ကပြောတာက genocide လို့ပြောတာမဟုတ်ဘူး UN ကပြောတာ crimes against humanity လို့ပြောတာသူတို့ဒီ Rohingya မျိုးပြုတ်ပါစေဆိုတဲ့ဆန္ဒရှိရှိမရှိရှိ UN ချက်ရှိရှိမရှိရှိဒီလိုလုပ်တဲ့လုပ်ရက်တွေကဟဲ့လားခိုးဝင်တဲ့လူပဲဖြစ်ဖြစ်အဲ့ဒါအနည်း2000လောက်ကနေတဲ့လူပဲဖြစ်ဖြစ်ဒါက crimes against humanity လူသားမျိုးနွယ်တွေ နဲ့ပတ်သက်တဲ့ကြာဆွေးမှုကြီးလို့ပြောတယ်ဒီ general size ဆိုတာကကြတော့ကျွန်တော်တို့အနည်း30 40ကျော်မှာဒီစနစ်တကျလုတ်ခဲ့တာဒုက္ခပေးခဲ့တာဖျက်ဆီးခဲ့တာကိုဆိုလို့လားတတ်တာတစ်ခုတည်းကိုပြောတာမဟုတ်ဘူး
ဒီဆွေးချက်ဒီနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကပြောထားတဲ့အထက်မှာသူတို့အနေနဲ့ဒီဒေါက်တာကိုဖီအနန်ဦးဆောင်တဲ့အကြံပေးရခိုင်ကြံပေးကော်မရှင်လည်းဖွဲ့ထားတယ်နောက်တစ်ခုအစိုးရဒုသမရဒုသမရဦးမြင့်ဆွေဦးဆောင်တဲ့ကော်မရှင်လည်းရှိပါတယ်ဒီကော်မရှင်ရဲ့လုပ်ငန်းတွေမပြီးဆုံးသေးဘူးလို့ပြောသွားပါတယ်ခင်ဗျာအဲ့တော
့အခုဒုသမရဦးမြင့်ဆွေလုပ်တဲ့ကော်မရှင်ကိုကဘာကလုံးဝအယုံကြည်မရှိဘူးလို့အခုမှခုလာတမဲကတရားဝင်ပြောပြီးတာဘယ်သူမှလည်းအယုံကြည်မရှိဘူးပြည်သူတီးဖို့ပဲ
ကော်ဖီအနန်ကော်မရှင်ကြတော့ကော
ကော်ဖီအနန်ကော်မရှင်ကပြဿနာရှိတယ်။ကော်ဖီအနန်ကော်မရှင်ကပြီးခဲ့တဲ့လထဲမှာတရင်းသာရှင်းလင်းပွဲရန်ကုန်မှာလုပ်တယ်။အဲ့ဒီအချိန်တော့ကျွန်တော်တို့ကော်မရှင်ကဒီလိုမျိုးပေါ့လူတွေတတ်တာဖြတ်တာလူအခွင့်အရေးကိစ္စနောက် ethnic cleansing ကိစ္စကိုကျွန်တော်တို့မှာဆုံးဖြတ်ဖို့စုံစမ်းဖို့ကော်မရှင်မဟုတ်ပါဘူး။ကျွန်တော်တို့လည်းမဆိုင်ပါဘူး။ကျွန်တော်တို့လုပ်ပိုင်ခွင့်မရှိပါဘူးလို့ပြောသွားပြီးသား။နောက်တစ်ခုကပြဿနာပါလဲဆိုတော့ကော်ဖီအနန်ကိုယ်တိုင်ကကျွန်တော်တို့1994မှာရဝမ်ဒါမှာလူ8000လောက်အကြီးကျယ်ဗျာ ethnic cleansing ဖြစ်တဲ့နေရာမှာကိုဖီအနန်ရဲ့ပျောကမကင်းဘူးလို့ကဘာလက်ခံထားတယ်ကိုဖီအနန်ကအဲ့တုန်းကကုရတမက်ကငိမ့်ချေးတပ်ခွဲရဲ့တတ်မှုဖြစ်တယ်အဲ့ဒီတတ်မှုဖြစ်တုန်းကကိုဖီအနန်ကအရေးကြီးတဲ့ဟလာလူတွေတတ်တော့မယ်ဆိုတော့ပေါ့ကျေးနန်းကိုကိုဖီအနန်ကအမေရိကန်တို့ဘာလို့ကဒါကိုမကြားချင်ဘူးဆိုတော့အဲ့ဒါကိုကိုဖီအနန်ကဖွက်ထားခဲ့တဲ့လူဖြစ်တယ်အဲ့တော့ဒီကဘာလုံးမှာကိုဖီအနန်ကနာမည်ကြီးရပဲရှိတယ်ဒီ genocide နဲ့ပတ်သက်လာလို့ရှိရင်ကိုဗီယန်နန်ကိုလူတွေကဟိုယုံကြည်တိတ်မရှိဘူ
းကိုသားညုံဆက်တယ်မြင်မြင်ထားတာပါခုတစ်ခါမှာတော့စီးပွားဖြစ်တဲ့ကြံမန်တက်တွေစောင့်မဲ့ကိစ္စနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ဒီနေ့ရန်ကုန်တကြံမှာလမ်းမကြီးတွေပေါ်စီးပွားဖြစ်မန်တက်တွေစောက်ခွင့်မပေးဘူးလို့အစိုးရကပြောထားပေမဲ့လည်းအများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာဖျော်ဖြေရေးမန်တက်3ခုကိုတော့ခွင့်ပြုထားပါတယ်ဒီလိုဖျော်ဖြေမန်တက်တွေမှာတော့နေရာနဲ့ပြင်ဆင်တွေပေါ်မူတည်ပြီးတော့လက်မှတ်ဈေးနှုန်းတွေအမျိုးမျိုးလည်းရှိနေပါတယ်။ဒီကြောင့်ပြည်သူကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထောက်အောင်ကသတင်းပေးပို့ထားပါတယ်
။မနစ်တုန်းကခွင့်မပြုခဲ့တဲ့စီးပွားဖြစ်မန်တက်တွေကိုဒီနေ့မှလည်းရန်ကုန်တိုင်းအစိုးရကခွင့်မပြုပါဘူး။ဒါပေမဲ့လို့အစိုးရထံကိုအခွင့်အခပေးဆောင်ရမယ့်ဖျော်ဖြေမန်တက်တွေကိုတော့စောက်လွန်ခွင့်ပြုထားပါတယ်။ကနော်ကြီးနဲ့ The One Entertainment လို့နေရာမျိုးတွေမှာဖျော်ဖြေရေးမန်တက်3ခုကိုအစိုးရကခွင့်ပြုထားတယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကဒေါက်ခင်လှမြင့်ကပြောပါတယ
်။ Entertainment က The One မှာတစ်ခု, MCC မှာတစ်ခု, နောက်တစ်ခါ Orem မှာတစ်ခု, DJ တွေပေါ့နော်။ဟိုမှာမျော်စင်ကျောင်းမှာတစ်ခုရှင့်
။ဒေါက်ခင်လှမြင့်ပြောတဲ့အထင်မှာမပါပါဘူးခွင့်ပြုချက်ရထားပြီးအခုဆောက်လုပ်နေပြီဖြစ်တဲ့တကြံတေးဂီတာဖျော်ဖြေပွဲ TMF ပွဲကိုသင်္ကန်းကျွန်းမြို့နယ်သူဝနာပူမိ event park မှာကျင်းပတော့မှာဖြစ်တယ်လို့ပွဲစီစဉ်သူတူကပြောပါရယ်ဒီပွဲမှာလူငယ်တွေစိတ်ကြိုက်တေဂီတာဖျော်ဖြေပွဲအမျိုးမျိုးကိုထည့်သွင်းပြီးမနက်7:00နာရီကနေည9:00နာရီခွဲထိမနက်ပိုင်းနဲ့ညနေပိုင်းအစီအစဉ်တွေခွဲကကျင်းပတော့မယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ကိုအောင်စိုးဟင်းကပြောပါရယ်ဒီပွဲကိုလာကျင်တဲ့သူတွေဟာလက်မှတ်ဝေရမှာဖြစ်ပြီးတကြံကာလတစ်လျှောက်အသုံးပြုနိုင်မဲ့လက်မှတ်တစ်စောင်ကိုမြန်မာငွေကျပ်8000ကနေ2000အထိရှိတယ်လို့ဒီဖျော်ဖြေပွဲကိုဦးဆောင်လုပ်နေတဲ့ရုပ်သေးအဖွဲ့ကကိုအောင်စိုးဟင်းကပြောပါရယ်
ဒီ regular access နေနဲ့ကတော့8000မှာ4ရက်လုံးပြီးတော့ကျွန်တော်ရုပ်သေးရနေပြီးတော့သူပြုလုပ်ပြီးရောင်းချပေးနေ package တွေက day 1 day 2 day 1 day 3 day 1 day 4 and day 2 day 3ပေါ့နော်ဟုတ်အဲ့လိုမျိုးဆိုပြီးတော့ package လေးမျိုးရောင်းချပေးနေပါတယ်နေ့ရက်တွဲ package တွေပြီးတော့ VIP အနေနဲ့ကတစ်ကောင်2ပိတ်မှာဟုတ်
ဒီလိုဖြိုဖြိုးမန်တက်တွေကိုဆောက်လုပ်ကြမဲ့သူတွေဟာပွဲတော်လုံခြုံရေးကိုခုအစီအစဉ်နဲ့ကိုတာဝန်ယူဆောင်ရွက်ရမှာဖြစ်တယ်လို့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုရင်လန်းကျော်မပိတ်ဆို့အောင်ဆောင်ရွက်ထားမှုနဲ့ပွဲတော်ကိုလာရောက်မဲ့လူအရေးအတွက်ပေါ်မူတည်ပြီးအစိုးရထံအခွင့်ထမ်းဆောင်ရမှာလည်းဖြစ်ပါတယ်။ဒါအပြင်တရားမဝင်အယက်သေးတာမရောက်ပါဘူးဆိုတဲ့ခံဝင်ကြေးထိုးရမှာဖြစ်ပြီးမူရစ်ဆေးဝါးတုံးဆဲတာတွေ့ရင်လည်းပြင်းထန်စွာရည်ယူသွားမယ်လို့အစိုးရကကြေညာချက်ထုတ်ပြန်ထားတာပါ။အခုလိုအစိုးရတက်လက်ထက်တကြံကာလတွင်ဖျော်ဖြေမန်တက်တွေကိုပထမဆုံးအကြိမ်ဖွင့်ခွင့်ပေးထားတဲ့အတွက်လူထုကြမှာလည်းအမြင်အမျိုးမျိုးတွေရှိနေကြတာပါရန်ကုန်တကြံဟာခရိုင်းနှစ်တွေလိုလက်မတွေထံမှာမစီကားတော့ဘဲဖျော်ဖြေမန်တက်တွေစီမှာပဲပျော်ပါတော့မလားဆိုပြီးခံမှန်းပြောဆိုမှုတွေလည်းရှိနေကြပါတယ်ဒီအပေါ်မှာကိုအောင်စိုးဟင်းရဲ့အမြင်က
စီစဉ်သူဘက်ကကြည့်ရဆိုဒီကွင်းထဲကိုရောက်သွားတယ်ဆိုရင်ကျွန်တော်ဘက်ကထင်ပြောရတာလည်းအရန်ဖြစ်ပြီးပါတယ်ပြီးတော့ဒီပြဿနာအများကြီးမဖြစ်အောင်ရောဒီကွင်းအနေထားရောပေါ်တော့ဒီအဘကချင်းဖန်စီပဲပေါ့နော်အဲ့လိုမျိုးမျိုးမှာလူငယ်တယောက်အနေနဲ့ခံစားလို့ဆိုရင်တော့အရင်ကလိုတော့ညနေပိုင်းမန်တက်တွေကိုလိုက်ကြည့်ပြီးတော့ဒီမန်တက်ထိုင်ကောင်းမလဲဆိုရင်ရွေးရမယ့်ပြီးတော့မရှိတော့ဘူးပေါ့ဒီအပြိုင်အတိုင်းဖလာရတွေဝေကြဖလာတွေဝေတန်းဆိုင်ရောင်းကြ အဲ့လိုပုံစံမျိုးတော့ကြောက်ပဲပါပြီဟုတ်
အခကျင်းဝင်ယူမဲ့အခုလိုဖြောဖြေးမန်တက်တွေအပြင်မိသားစုမန်တက်နဲ့ကုမ္ပဏီမန်တက်အကြီးအလက်အသေး90ကျော်ကိုလည်းခွင့်ပြုထားပါတယ်။ဒါဟာအရင်နှစ်ကတကြံမန်တက်အရေးတွင်းနဲ့နှိုင်းယှဉ်ရင်တော့ထက်ဝက်ကျော်ကျဆင်းသွားတယ်လို့ပြောရမှာပါခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမာတော်တာရှင်များရှင်2019ခုနှစ်ဧပြီလ6ရက်စတာရီဒီညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လမ်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာဆိုရင်တော့
ကျွန်တော်လိုချင်တဲ့ပုဂ္ဂိုလ်ချစ်ခါဥပဒေကိုပြည်ပြင်ပြောင်းလဲနိုင်အောင်ပြည်ညာချင်းပုဂ္ဂိုလ်ချစ်ခါဥပဒေကို
ရခိုင်ပြည်နယ်အမ်မြူတွေကကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားပါတီ ANP ကဥက္ကဋ္ဌဒေါက်တာအီမောင်ကဥစားပြီးလှုပ်ဆောင်ရမယ့်အရာတွေကိုခုလိုပြောပြသွားတာကိုတိုင်းရင်တည်နှွားကဏ္ဍမှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ကျမ်းမာရေးကဏ္ဍနဲ့ဥအောင်ခင်မြမရေးသုံးသက်ချက်စာတွေကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့တကြံတွင်းကျမ်းမာရေးအကြံပြုချက်တွေကိုတင်ဆက်ထားပါတယ်။တကြံတွင်းရန်ကုန်စီးရုံကြီးရေးပေါ်ဌာနကိုနှစ်ဆင်လူနာ800လောက်ရေးပေါ်ရောက်လာတက်ကြပြီးတော့တိုက်စုံမှုတချို့လည်းဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါဗျ။ဘလို့တံတွင်းရေးပေါ်ဖြစ်တာတွေကြောင့်တိုက်စုံမှုတွေများရပြီးတော့ဘလို့ကာဝယ်နိုင်မှာတလဲ။တခြားသတိပြုစရာတွေကရှိပါလား။ဒီအကြောင်းကိုရန်ကုန်ပြည်သူ့စေယုံကြီးကခွဲစိတ်သူကုဆရာဝန်ကြီးဒေါက်တာဆိုမင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါရှင်။
โอเคခွဲစိတ်ထုခုဆရာဝန်ကြီးဒေါက်တာဆိုးမြင့်ခင်ဗျာကျွန်တော်တို့မကြာခင်တကြံကာလရောက်တော့မယ်ဆိုတဲ့ခါကျတော့ဟိုပျော်စရာလဲကောင်းထိခိုက်တန်ရရတာလဲနည်းအောင်ပေါ့ဘာတွေကိုအဓိကထားတင်လဲဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့မနှစ်ကတော့ဆရာကြီးရန်ကုန်ပြည်သူ့စေယုံကြီးဒီအရေးပေါ်ဌာနကိုပဲလူနာ900 800လောက်ရောက်လာပြီးတော့4ဦးတည်ဆုံးခဲ့ရတယ်ပေါ့နော်တစ်နှစ်ကဆိုလို့ရှင်တော့6ဦးတည်ဆုံးခဲ့ရတယ်အဲ့ဒီခါကျတော့ဆရာကြီးဒီတည်ဆုံးတန်ရရတာတွေကအများဆုံးအတိကဘာကြောင့်ဖြစ်ရလဲဆရာ
ဒီကံပွဲတွေမှာဆိုလို့ရှိရင်တော့အများဆုံးရောက်လာတာရေမတွက်လူစားထိခိုက်မှုကအများဆုံးပေါ့နော်အဲ့ဒါပြီးရခါကျတော့အရက်ဒေသတောက်ဆထားလဲပါတဲ့ခါကျတော့ညနေဘက်မှာခက်ရဖြစ်ပေါ်တာတွေနဲ့ကိုအချင်းချင်းရိုက်တာနဲ့တာတို့ကြောင့်အဲရတာအဲ့ဒီလူနာနှစ်မျိုးကအများဆုံးရောက်ပါတယ်ဆိုတော့အဲ့ဒါဘာလို့ရောက်တယ်လဲဆိုတော့ဒီကံရဲ့အတွင်းမှာဒီပတ်ခံထွက်တဲ့ကားတွေကစင်စီကန်လားစင်ကန်မလိုက်နာကြတာရဲ့အချင်းချင်းရည်တည်တာတောက်ဆလာတဲ့အတွက်ကြောင့်ဟိုလိုခရံဖြစ်ပေါ်ကြရဲ့။နောက်အဲ့ဒီကနေပြီးတော့ဒီရှေ့ကိုရောက်လာတဲ့အခါမှာသူတချို့လူနိုင်လေကုသလို့ရတဲ့အခါလေးရဖို့မရတဲ့အခါလေးအဲဒီဆုံးရှုံးလာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ရှေ့ကိုမသွားတော့အတက်နိုင်ဆုံးလက်ခံနိုင်အောင်ပြင်ဆင်ထားတာပေါ့နော
်။ဟုတ်ကဲ့ဆရာ။အဓိကတော့ရင်တိုက်မှုနဲ့ဒီရန်ဖြစ်မှုပေါ့။နောက်ခုလုံးတော့ထိခိုက်ဒဏ်ရာတွေပဲဖြစ်တဲ့အတွက်ဆရာကြီ
း။ဟုတ်ကဲ့
။ဟုတ်ကဲ့။ဘလို့ဒဏ်ရာတွေများလဲဆရာ။ကျွန်
တော်တို့များသောအားဖြင့်တော့ဒီခေါင်းကိုထိခိုက်ဟိုတိဆုံးတဲ့လူကကိုးကောင်းထိခိုက်ပြီးတော့အုံကအာဇောဌာနကိုရောက်တာများတာပေါ့တော့ခေါင်းကိုတန်းရရဆိုလို့ရှိရင
်ဟုတ်ကဲ့ဆရာ
အဲ့ဒါတွေကပြင်းထန်တယ
်ဟုတ်ကဲ့အဲ့တော့ဒီခေါင်းကိုထိခိုက်တန်းရတာနည်းအောင်ဆရာကြီးဘယ်လိုမျိုးကာကွယ်နိုင်မလဲ
ရေသပင်ပိုးရောကာလာအတွင်းမှာစီးနေကန်းနဲ့ဟိုကားမောင်းလာလဲစီးကန်းတကြဖြစ်အောင်အချင်းချင်းနဲ့ခိုက်ရဖြစ်ပေါ်အောင်မရှိအောင်ပေါ့နော်ဟိုလုံတုံကြီးကိုလည်းနည်းနည်းဆိုဆိုင်ပြီးတော့စီးကန်းတကြလေချေအောင်စီစဉ်ပေးနိုင်လို့ရှိရင်အဲ့ဒါကြီးနေသွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဒီစိုက်ကယ်တွေနဲ့တိုက်တယ်နေထားရော
ဒီရန်ကုန်ထဲမှာတော့စိုက်ကယ်ထွက်တာနေပေါ့နေမှာဆိုလို့ရှိရင်တော့ဒီအများစုကအဲ့စိုက်ကယ်ဒဏ်ရတာများတာပေါ့နော်ဒါပေမဲ့လည်းရန်ကုန်ရဲ့အပြင်မျိုးပေါ့လှိုင်သာတို့လောက်တင်းတို့လောက်မှာတော့အဲ့ဒီဘက်မှာမော်တော်ဆိုင်ကယ်ရှိတဲ့နေလာပါတယ်အဲ့ဒီရဲ့ကြာအဲ့ဒီဘက်ကဆေးရုံကနေနောက်ဥက္ကဋ္ဌအောင်ရထိလိုက်တာဆိုကျွန်တော်တို့ဆေးရုံယူမယ်ဆွဲရပါတယ်ကားနဲ့ထိလိုက်တာရတယ်စိုက်ကယ်နဲ့ထိလိုက်တာရဆိုလို့ရှိရင်စိုက်ကယ်နဲ့ကဆလာကိုဘာမှအကာအကွယ်ပါတဲ့အတွက်ကြောင့်ပူပြီးတော့ဒဏ်ရာပြင်းထန်မှုများတာပေါ့
ဟုတ်ကဲ့ဥကောင်းထိခိုက်မှုကအဓိကဖြစ်တဲ့အတွက်ဆရာကြီးဒီဥကောင်းထိခိုက်ပြီဆိုလို့ရှိရင်ဒီဆေးရုံမရောက်ခင်ပေါ့ဆရာနော်ရှေးဥသူနာပြည်စုနေနေတယ်ဘာလို့လုပ်ပေးနိုင်မလဲ
ကျွန်တော်တို့စီမှာ ါကအဲ့ဟို ambulance လွတ်လိုက်တယ်ကို ambulance ပေါ်မှာလူနာဥကောင်းတာပေါ့လို့ရှိရင်လေပင်ယူပေါ့နော်အဲ့လိုမျိုးထိခိုက်နိုင်လားဆိုလို့ရှိရင်အထက်ထဲမှာလူနာပင်နဲ့ကျတဲ့ကတရားဆက်နောက်ပြီးသူလေပင်ဟို survivor support ပေါ့နော်အဲ့ PC အစုံငယ်လုံးလောက်တက်နိုင်မလို့ထားပေးတယ်ပေါ့ဒီလို ambulance ကအရင်တော့အလိုမျိုးကားအခွန်ရဲတတမထားတော့ပဲနဲ့အဲ့ကားထဲမှာတင့်လိုအပ်တဲ့တင့်တော်ရဲ့ facility နဲ့အထောက်အကူပစ္စည်းပါကြည့်ထည့်ပေးထားတဲ့အခါကျတော့အဲ့ဒီလူနာကိုကျွန်တော်တို့ဒီဆေးရုံရောက်တဲ့အခါခေါင်းနဲ့ဒီလေဘင်းမှာလူပထမထိခိုက်ထားတဲ့ပူပြီးတော့ဆိုးွားတဲ့ထိခိုက်ရင်ထပ်ပြီးတော့မဖြစ်အောင်လို့ကာဝယ်ပြီးတော့ပို့ပေးပါတယ
်။ဟုတ်ကဲ့ဆရာတာမန်ပြည်သူတွေအနေနဲ့ရောဆရာကြီးဒီအရေးပေါ်ကားတွေမရနိုင်တဲ့အနေထားမှာလေဘယ်လိုမျိုးလုပ်ဖို့ချက်ပေးနိုင်လဲ
။ဒဏ်ရာရထိခိုက်ပြီဆိုတော့အရေးဆုံးလူတိုင်းလူတိုင်းရောအဆေးရုံရောက်အောင်လာကြတာဖြစ်ပါတယ်။ဟိုသူတို့တွေကတော့ဘလို့ချက်ပေးရမလဲဆိုရှင်နံပါတ်၁ကတော့ဖြစ်တဲ့လူနာကိုအနေကင်းကင်းနဲ့ဆေးရုံရောက်အောင်ပို့ဖို့လိုတာပေါ့နော်အဲ့တော့အကူအညီခေါ်ရမယ်ကဆရာမဆိုလို့ရှိရင်ဒီရှင်ရေးကူညီမှုအတင်းတော့ရှိတယ်လေအဲ့ကားလက်စီပိုင်းခေါ်မယ်ဆိုလို့ရှိရင်အဲ့အဲ့ခေါ်တဲ့အတော်အတွက်မှာဒီလူနာကိုကအနေကင်းတဲ့နေရာရောက်အောင်ပို့ထားမှာဥပမာလူနာသူရပါတော့မနက်ပြကြဒီတိုင်းပဲအဲ့နံပါတ်ထားပြီးကားဆောင်နေတယ်ဆိုလို့ရှိရင်ဒီဖက်ဘူးနောက်ဖက်ထပ်ပြီးတော့လူနာဘူးတရားရနိုင်မျိုးရှိနာမျိုးရှိတယ်ဆိုလို့ရှိရင်အဲ့ဒီလူနာမျိုးကိုအလေးကင်းတဲ့နေရာတော့လုံချုံဖိတ်ခါတဲ့နေရာကိုရအောင်ရင်ပို့ပြီးတော့မှအဲ့ဒီကနေမှတစ်ဆင့်လောက်ထပ်ဒီဆေးရုံကိုဘယ်လိုပုံလဲဆိုတာကိုစီစဉ်မှုတင်ပါတယ
်ဟုတ်ကဲ့ဆရာအဲ့လူနာတည်တဲ့အခါမှာသတိထားတဲ့အချက်တည်းရှိလားဥကောင်းတန်ရရတာလို့ရှင်လေ
အဓိကကတော့ဥကောင်းတန်ရဆိုရှင်တော့သတိလင့်မယ်ပေါ့လားအမယ်ဆိုလို့ရှင်တော့ညာတော့ဖြစ်ကားအဆီတဲ့လောက်ဟာမျိုးကြတော့ခေါင်းကိုထီလို့သတိလင့်တာလားတောင်းမလို့ရှင်ကျွန်တော်လည်းလေရင်ရိုးတွေကျူလို့သတိလင့်တာလားဆိုတော့ဒီဒီချာမပြောနိုင်လေပေါ့အဲ့ဒါရဆရာဝန်စစ်စစ်မှတီးမှာဟုတ်အဲ့ဒီခါကျတော့လူနာအတွက် safe ဖြစ်တဲ့ position နဲ့ပေါ့ဒီ ambulance ဆိုတာပါတဲ့လူတွေတော့ကျွန်တော်တို့လေ့ကျင့်ပေးထားပါတယ်ဒါပေမဲ့အပြင်လူတွေကျတော့ဘယ်လိုပုံစံမျိုးဆိုတာပြောဖို့တော့ခက်တာပေါ့ဒါပေမဲ့အဓိကအဖြစ်တော့လူနာကိုပက်လက်လေးထားပြီးတော့ဥကောင်းကိုမျက်နှာတစ်ဖက်ကိုလွှဲထားပြီးတော့ငင်းငင်းကလေးတည်လာမို့ခွေခောက်ပြီးတော့တွန့်လိမ်ပြီးတော့တုံးလုံးတည်လာပြီးတော့အဲ့လိုမျိုးတော့မလုပ်သင့်ဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဥကောင်းထရန်နဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ချက်ပြောဖို့ရှိမလား
လူနာလို့ site ကြီးစီးရတာမျိုးဆိုတကြံလွင်းလူအချိန်မျိုးမှာအဲ့ဒီမှာစီးရယ်ဆင်းနေမောင်းသွားနေရင်းနဲ့လမ်းပစ်ထားလိုက်နေမယ်ဆိုလို့ရှိရင်ကတော့အကောက်အပွင့်မရှိရတဲ့ကြောင်းပေါ့နောက်တစ်ခုကစိုက်ကယ်စီးရင်စိုက်ကယ်ပြီးအုတ်ထုတ်ဆောင်ဖို့ပေါ့ဥကောင်းထိုင်ရရနိုင်တာပေါ့
ဟုတ်ကဲ့ဥကောင်းထိုင်ရပြီလို့ရှိရင်ဆိုင်ရင်နော
်စီးရတော့စားနဲ့ရစ်တီရတော့စားပြီးတော့မောင်းတာပေါ့ကားမောင်းမောင်းစိုက်ကယ်မောင်းမောင်းဘူးပြီးတော့မောင်းလို့ရှိရင်တော့အခြေခံချုပ်ပုံများပေါ့အနေနဲ့ပုံများပေါ့နော
်ဟုတ်ကဲ့ဥကောင်းထိုင်ရပြီးတဲ့ခါကျလို့ရှိရင်နောက်ထပ်ကောဆိုင်ရင်အရေးကြီးတဲ့ထိုင်ရတည်ဆုံးမှုနဲ့ဒီထိုင်ရမှုအများဆုံးဖြစ်တဲ့ထိုင်ရပဲတရားဖြစ်မှာဆရာကြီ
းအဲ့ဒါကတော့ရင်ကောင်းလင်းထိခိုက်မိတာတော့မဟုတ်လို့ရှိရင်လည်း1 by 2ကိုထိခိုက်မိတာပေါ့ပြင်းထန်တဲ့ဒီကမတော်တဆင်မတော်တဆမှုတွေမှာအဲ့ဒီဟာတွေပါပါလာလို့ရှိရင်တက်အနေမြောက်ပါလေကျွန်တော်တို့ဟိုအထဲမှာဘာတွေထိခိုက်သွားတယ်လဲဆိုတာကြည့်ရတော့အဲ့ဒါတော့ဆေးရုံရောက်မှာပဲဆက်ဆေးပြီးတော့ကုသနိုင်တာမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့တတိယအရေးကြီးဆုံးဆိုရင်ဆရာကြီးဘယ်အချက်ကိုထောက်ပြမလဲ
ဒီတကယ်လည်းမှာကျွန်တော်အစားအသောက်တွေကြောင့်မလို့ရုံးရှုံးဖြစ်တယ်ဖြစ်တတ်တယ်ဗျအဲ့ဒီခါကျတော့ရေနဲ့အစားအသောက်ပိုင်းဆိုရင်လည်းတစ်ချက်ဒီ site ဖြစ်နေတယ်ပေါ့နော်။ဘာလို့လဲဆိုတော့ဟိုများသောအားဖြင့်ဟိုဆိုင်ရအဲ့ရဆိုလို့ရှိရင်ပွဲရရဆိုလူတွေကတော့လမ်းပေါ်မှာထွက်ကြတယ်။လမ်းပေါ်မှာရှိတဲ့အစာတွေစားကြတယ်ပေါ့။ဒီမှာတိုက်ခင်းနဲ့မတိုက်ခင်းနဲ့ဆိုတာပြောရတယ်လို့ဖြစ်တယ်လေ။အဲ့တော့ဟိုဒီရွေပဲဖြစ်ဖြစ်နောက်အစာတောက်ပဲဖြစ်ဖြစ်ပေါ့နော်။တိုက်ခင်းနဲ့ဟာကိုစားဖို
့။ဟုတ်ကဲ့ဆရာနောက်ထပ်ကောအရေးတကြီးပေါ့နော်။ကြိုတင်ပြီးတော့ကာကွယ်နိုင်စရာရှိသေးလားဆရာ
။ညာဒီတော့တအားပူရဲ့ခါကျတော့အဲ့အင်းကြီးနဲ့အရန်ပူနေတဲ့အချိန်ပေါ့နော်။ပူနာရည်ရေပက်ပြီးနားရတဲ့အချိန်ပေါ့ဆက်လက်နားရည်ရတယ်နှစ်နာရီတွဲပေါ့။အဲ့ဒီအချိန်မှာအရေးအထက်မှာနေရာကောင်းတာပေါ့။နေရာပူရဲဆိုတော့လူကချက်ချင်းပူလိုက်ပြီးရေးရေးဆိုချက်ချင်းအေးလိုက်နေဆိုရှင်တော့ကျမကြီးထိခိုက်နေတာပေါ့နော်။ဒါဖြစ်ရင်တော့လူကြီးတွေဆိုလို့ရှိရင်တော့ဒီအားဒီမှာအပူရှင်ကျင်းလောကြီးရဲ့အတွက်ကြောင့်မို့လို့အပူရှင်တအားတက်ပြီးတော့ပြည်လက်ပြီးတော့ခရောင်ကလန်းဖြစ်တဲ့ရောပါမျိုးပေါ့နော်။ဖြစ်တတ်တဲ့အတွက်ကြောင့်မို့လို့ဇာတိလူရန်ပြင်းပြီးပူရဲတဲ့အချိန်မှာအရေးအထက်မှာနေပြီးတော့အေးအေးချမ်းချမ်းနေဖို့အကြံပေးချင်ပါတ
ယ်။ဟုတ်ကဲ့ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုယ်မင်းတင်ဆက်ထားတဲ့အပတ်စဉ်ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာပါ။အခုတစ်ခါမှာတော့ဥအောင်ခင်မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။မြန်မာပြည်မှာတရားစီရင်မှုဖျောက်မှန်မှန်ကန်အောင်လုပ်ဖို့ကြိုးပမ်းရမှာအခက်အခဲမျိုးစုံရှိနေတာတွေကိုဥအောင်ခင်ကဝေဖန်သုံးသက်ပြီးတော့ကုညာဝဲအောင်နဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
တရားစီရင်ရေးဖြောင့်မတ်မကအောင်လုပ်ပေးဖို့တရားလွတ်တော်ချုပ်ကိုတိုက်တွန်းတဲ့အဆိုကိုတရားသူကြီးဦးစိုးညွန့်ကကန့်ဝေပြီးမယ်ပြည်သူ့လွတ်တော်ကအများစုထောက်ခံမဲနဲ့လွန်ခဲ့တဲ့မတ်လ9ရက်နေ့ကအတည်ပြုလိုက်ပါတယ်။ တရားသူကြီးတဦးရီကအဆုံးဖြတ်ပေးတဲ့လက်ရှိတရားစီရင်ရေးစနစ်ကိုဂျူရီလီကြီးအဖွဲ့ကဆုံးဖြတ်တဲ့စနစ်နဲ့အစားထိုးဖို့ပြည်သူ့ကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်တဦးရီကစီရင်ချက်ချတဲ့လက်ရှိတရားရုံးစနစ်မှာလက်ပေးလိုက်ယူလွယ်ကူတာမို့တရားရုံးတွေကိုအယုံအကြည်ကင်းမဲ့စေတယ်လို့ဆိုပါတယ်ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်မယ်ဆိုရင်အဂတိလိုက်စားမှုကိရှင်ပြည်ပွင့်လင်းမြင်သာမယ်လို့ယူဆကြပါတယ်ဂျူရီအဖွဲ့ကစီရင်ချက်ချတဲ့စနစ်ကိုသာပြည်သူလူထုကယုံကြည်လာလိမ့်မယ်လို့ဆိုပါတယ်။ဒါပေမဲ့နှစ်ပေါင်းများစွာဂျူရီစနစ်ကျင့်သုံးခဲ့တဲ့အင်္ဂလန်နိုင်ငံမှာဂျူရီအဖွဲ့ဟာတရားသူကြီးရဲ့အကူအညီကိုအမြဲတမ်းယူရပါတယ်။စရိတ်ကုန်ကြတာမှုမူကင်းအသေးစားမှာဂျူရီစနစ်မသုံးပါဘူး။ဒါကြောင့်ရာဇဝတ်မှုစုစုပေါင်းရဲ့တိရခိုင်နှုန်းမှသာဂျူရီစနစ်သုံးပါတယ်။ဒါလို့တိရခိုင်နှုန်းဆိုတာကရာဇဝတ်မှုပေါင်း3000လောက်ရှိပါတယ်။
မြန်မာနိုင်ငံမှာလည်းဗိုလ်ချုပ်ကြီးနေဝင်ကြီးဆိုတဲ့မဆလဆိုရှယ်လစ်ခေတ်မှာပြည်သူတရားစီရင်ရေးစနစ်ဆိုတာကိုကျင့်သုံးခဲ့ပြီပါတယ်။ဥပဒေနားလည်တဲ့တရားသူကြီးကိုဥပဒေနားမလည်တဲ့အယက်သားနဲ့အစားထိုးတာဖြစ်ပါတယ်။ပြည်သူတရားရုံးမှာပြည်သူတရားသူကြီး၃ဦးကစီရင်ချက်ချပါတယ်။မဆလပါတီဝင်ကပြည်သူတရားသူကြီးလုပ်တာများပါတယ်။ဖြုတ်ပစ်လိုက်တဲ့တရားသူကြီးကိုတရားရုံးမှာဥပဒေအကြံပေးအဖြစ်ပြန်လည်ခန့်အပ်တာမျိုးရှိပေမဲ့သူတို့ရဲ့အကြံပေးချက်ကိုလိုက်နာဖို့တာဝန်မရှိပါဘူး။ပြည်သူတရားသူကြီးတွေကိုပါတီကခန့်အပ်တာမို့မဆလပါတီရဲ့ဩဇာကံတရားစီရင်ရေးဖြစ်ပါတယ်။ဒီတရုတ်ပြည့်တရားစီရင်ရေးကိုတီထွင်သူဟာဗိုလ်ချုပ်ကြီးနေဝင်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာမမောင်ဖြစ်ပါတယ်။ဒါဟာဂျူရီစနစ်မဟုတ်ပါဘူး
။2015မှာပြည်ထောင်စုတရားလွှတ်တော်ချုပ်ကတရားမျှတရေးအတူတကွမြင့်တင်ရေးဆိုတဲ့တရားစီရင်ရေးမဟာဗျူဟာသုံးနှစ်စီမံကိန်းကိုစတင်အကောင့်တွေပေါ်ပါတယ်ဒီနေ့စီမံကိန်းပြီးဆုံးပါလိမ့်မယ်တရားဥပဒေစိုးမိုးရေးနဲ့ရက်ရွာအေဂျင့်တာယာရေးပြည်သူအများယုံကြည်တဲ့ပြည်သူအကျိုးပြုတရားစီရင်စနစ်ပေါ်ထွန်းရေးမူခင်းကိုဥပဒေနဲ့အညီမှန်မှန်နဲ့မြန်မြန်စီရင်ဆုံးဖြတ်ရေးတရားရုံးဂုဏ်သိက္ခာမြင့်တင်ရေးစတာတွေကိုအဓိကရည်မှန်းချက်အဖြစ်ဖော်ပြပါတယ်ဒါပေမဲ့အနည်း90ကရှိခဲ့တဲ့လုံထုံးလုံလီးဟောင်းတွေဟာနေသားကြခေါရိုးကျိုးနေပြီဖြစ်လို့တရားစီရင်ရေးမန်တိုင်ပြန်လည်တက်မအောင်လုပ်ဖို့အခြေအနေမပေးသေးဘူးလို့သုံးသပ်ကြပါတယ်။ဒီမဟာဗျူဟာစီမံကိန်းရေးဆွဲဖို့ကုလသမဂ္ဂနဲ့အမေရိကန်အေဂျင်စီကလည်းကူညီကြပါတယ်
။တရားရုံးချုပ်ကပြည်သူလူထုအတွက်ရည်ရွယ်တဲ့ပညာပေးစာစဉ်တွေကိုလည်းအမေရိကန်ရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကပဲထုတ်ဝေထားတာတွေ့ရပါတယ်။ရာဇဝတ်မှုတရားမမှုနဲ့စာကျွန်းတော်အကြောင်းတည်ကောင်းစရာဆိုတဲ့လက်ကမ်းစာရွက်တွေနဲ့တဲ့အတွက်တရားရုံးဆိုတဲ့စာဆောင်ကိုအမေရိကန်အကူအညီနဲ့ထုတ်ဝေထားပါတယ်။ပြည်သူအများယုံကြည်ကိုးစားတဲ့ပြည်သူအကျိုးပြုတရားစီရင်ရေးအကောင့်ထဲပေါ်နိုင်ဖို့အတွက်တရားရုံးနဲ့ပြည်သူအကြားဆက်ဆံမှုကိုစစ်တမ်းကောက်ပါတယ်။တရားရုံးကိုဆက်ဆံရမှာလွယ်ကူမှုအစဉ်ပြေမှုလက်လန်းမီမှုစတာတွေနဲ့ပတ်သက်ပြီးမေးမြန်းစုံစမ်းတဲ့အခါမှာ68ရာဂိုင်းနှုန်းကသာကျေနပ်တယ်လို့သိရတဲ့အတွက်80ရာဂိုင်းနှုန်းအထိရအောင်ကြိုးစားမယ်လို့တဲ့အတွက်တရားရုံးစာဆောင်မှာဖော်ပြထားပါတယ
်။တရားစီရင်ရေးမှာအဂတိလိုက်စားတဲ့အစဉ်အလာရင့်တန်နေတာကြာလာပါပြီ။ဘယ်အစိုးရပဲတက်တဲ့တရားရေးဆိုင်ရာအဂတိလိုက်စားမှုကတော့အနည်းနဲ့အများရှိနေပါတယ်။လက်ပေးလိုက်ယူလုပ်နေတာကိုသိပြီးမှလက်စုပ်လက်ကင်ပြနိုင်မှုကက်ခဲပါတယ်။မြန်မာပြည်မှာတရားသူကြီး1400ကျော်နဲ့ဥပဒေအရာရှိ1200ကျော်ရှိပြီးအမျိုးသားတစ်ဝက်အမျိုးသမီးတစ်ဝက်ပါဝင်တဲ့အမှုတမ်းလောကဖြစ်ပါတယ်။ရှင်းနေကတော့တောင်းချီပြီးရှိနေပါတယ်။တရားရုံးမှာတရားသူကြီးဥပဒေအရာရှိရှင်းနေတဲ့ပြည်သူရဲကိုအမြဲတမ်းတွေ့နိုင်ပါတယ်။ဒီလူတွေအကြအပေးယူလုပ်ပြီးအဂတိလိုက်စားကြတာမျိုးပြုပြင်ပြောင်းလဲဖို့အခက်အခဲရှိပါတယ်။စီအစိုးရတွေကတရားဥပဒေကိုနှစ်ပေါင်းများစွာမထီမဲ့မြင်လှုပ်လာတဲ့ဆိုးကျိုးကိုအခုခံစားနေရတာဖြစ်ပါတယ်။တရားဥပဒေအထက်မှာလူပုဂ္ဂိုလ်သို့မဟုတ်အဖွဲ့အစည်းတစ်ခုခုရှိနေတာဟာတရားဥပဒေစိုးမိုးရေးမဖြစ်ထွန်းရတဲ့အချက်ပဲလို့သူရဥရွှေမန်ပြောတာကိုလည်းမလ9ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်။တရားရေးမန်တိုင်မှာအဂတိလိုက်စားမှုမပြောင်းနိုင်တာဟာပါဝင်သူတွေဖြစ်တဲ့တရားသူကြီးရှေ့နေဥပဒေအရာရှိရဲအဖွဲ့ဝင်နဲ့ပြည်သူလူထုဟာတရားဥပဒေကိုအယုံကြည်နဲနေလို့လည်းဖြစ်နိုင်တယ်လို့သုံးသပ်ကြပါတယ်ခင်ဗျာ။
ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာပါဒေါက်တာရှင်မြတ်ရှင်ခုတစ်ခါမှတော့အခုလာမယ့်စနေနေ့ညတိုင်းလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ဒါမဲ့ကြာတာပရိနေအပီလ73ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြာရောက်ပြီဖြစ်ပါတယ်။ရုပ်ပိတ်ရက်တွေလျှော့ချတာမန္တဆောက်လုပ်မှုတွေကန့်တတ်တာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်သန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလား။ဒီကြောင့်အခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-2-3-8-2-5-5-5-4ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်။ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
သတ္တရှင်အနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဒါရိုက်လေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့တိုင်းရင်းသတင်းလာစီစဉ်ကိုနားဆင်ကြမှာပါ။နေဆက်ဒေသတိုင်းရင်းသားတွေစူးစင်းတင်ဆက်ထားပါရစေရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့NCA လမ်းကြောင်းတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ UNFC ဗဟုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ချောင်းဆောင်ဂျားဖြတ်ရွေးကောက်ပွဲအခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလပထမအပတ်ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNFC ဗဟုအလုပ်အမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ UNFC ဘက်ကနေအစိုးရငြိမ်းချမ်းရေးကော်မရှင်ကိုတင်ပြထားတဲ့အချက်၉ချက်တည်းကအားလုံးပါဝင်နိုင်ရေးမူနဲ့ပတ်သက်လို့ပြင်ဆင်မှုတွေရှိနေခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် UNFC အဖွဲ့ဝင်ကချင်လူလတ်ရေးအဖွဲ့ KO နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ဟာ UNFC ကနေနှုတ်ထွက်တော်မယ်လို့သတင်းပေါ်ထွက်နေတဲ့အပေါ်မဟုတ်မှန်ဘူးလို့ SSPP SSA ကောင်ဆောင်ဗိုလ်ချုပ်ဆိုင်ထူးကပြောပါတယ်သူတို့အနေနဲ့ UNFC ကနေနှုတ်ထွက်မှာမဟုတ်ပဲ NCA လမ်းကြောင်းအတိုင်းဆက်သွားမယ်လို့ပြောဆိုခဲ့ပါတယ
်တနင်္ဂနွေလုံးပြည်ကတက်ခိုက်မှုရစေရေး NCA စာချုပ်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သတ်မတော် RCSS SSA နဲ့မြန်မာစိုးရသတ်မတော်တို့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြုပ်မှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်ဧပြီလ9ရက်နေ့ကပင်လုံမြုပ်မြောက်ဖက်ဆက်မိုင်ကွာတိုက်ဤအုပ်စုဝန်နန်းဆိုင်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်အကြဆုံးရှိပေမဲ့အတိအကျမသိရှိသေးဘူးလို့ RCSS ပြောခွေရဒုရယာပူမူကြီးဆိုင်ငင်းကပြောပါတယ်။တမတော်ဘက်ကနယ်မြေစုမှုရေးလှုပ်ရှားမှုကြောင့်တိဆောက်ထားတဲ့ငင်းချမ်းရေးပေါ်အယုံကြည်ကျဆင်းလာတဲ့အပြင်အပြစ်မရသေးတဲ့ဖွဲ့တွေအတွက်လည်းကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဒုရယာပူမူကြီးဆိုင်ငင်းကပြောပါတယ်။ပြီးခဲ့တဲ့မတ်လ25ရက်နေ့ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲကတပ်မတော်တိုက်ရင်လေးရင်ဟာအပြစ်ရထားတဲ့ RCSS SSA တပ်စခန်းကိုတိုက်ခိုက်ခဲ့လို့တပ်စခန်းတခုဆုတ်ခွာပေးလိုက်ရပါတယ်
အမေရိကန်အစိုးရအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဖိတ်ခေါ်မှုအရကချင်ပြည်တွင်းရေးအခြေအနေတွေကိုတွေ့ဆုံမေးမြန်းဖို့အမေရိကန်ရောက်ကချင်လူမျိုးတွေကို March 28ရက်နေ့ကမြို့တော်ဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ကချင်အလိုင်းရအဖွဲ့ကောင်ဆောင်ဦးအန်ဆန်းကွမ်ဆန်ဦးဆောင်ပြီးကချင်ညချင်းခရိယံအဖွဲ့ချုပ်အမေရိကန် KBC အပါအဝင်ကက်သလစ်အတင်းတော်ကကိုယ်စားလှယ်များလည်းတွားရောက်တွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတွေကပြောပါတယ်ငင်းချင်းရင်းနဲ့ပတ်သက်ပြီး UNFC ကနေအစိုးရကိုတင်ပြဆွေးနွေးထားတဲ့အချက်တွေကိုအစိုးရကလိုက်လျောသဘောတူညီမှုတွေရှိနေကြောင်းအမေရိကန်အစိုးရကနားလည်ထားတဲ့အပေါ်မှာမဟုတ်မှန်ကြောင်းကချင်ကိုယ်စားလှယ်တွေကပြန်လည်ရှင်းလင်းတင်ပြခဲ့ပါတယ်နှ ောက်ပြီးအစိုးရတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းစီရေပတိပခဖြစ်နေလို့အခက်ခဲရင်ဆိုင်နေရတဲ့ဒုက္ခသည်တွေကိုအကူအညီတားဆီးပိတ်ပင်မှုတွေအမျိုးသမီးငယ်တွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအပါအဝင်မူရစေဝါပြဿနာတွေကိုတင်ပြပြောဆိုခဲ့တယ်လို့ကချင်အလိုင်းကပြောပါတယ်
မွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါစီရဲ့ရေးမြို့နယ်တောင်ပြင်ကျေးရွာကပါတီဝင်200လောက်ဟာပါတီကနေနှုတ်ထွက်လိုက်ကြပါတယ်။နှစ်ပါတီမပေါင်းစည်းနိုင်တဲ့အခြေအနေနဲ့တောင်ပြင်ကဗဟိုလုံးမှုဆောင်ကော်မတီဝင်တူပါတီကနေထုတ်ပယ်တဲ့ကိစ္စကြောင့်ပါတီဝင်200လောက်နှုတ်ထွက်ကြောင်းဧပြီလ3ရက်နေ့ရက်စွဲနဲ့အစာထုတ်ပြန်ထားပါတယ်။ဒါပေမဲ့ပါတီကနှုတ်ထက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဗဟိုကိုတရားဝင်တင်ပြလာတာမရှိဘူးလို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲပဲသွင်းမှုနိုင်စံသိန်းကပြောပါတယ်။မွန်နှပါတီပေါင်းစည်းဖို့ဟာမွန်ပြည်သူတွေမွန်တန်ကားတွေကြိုးစားဆောင်ရွက်နေပေမဲ့လည်းယနေ့ထိပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး
။ရခိုင်ပြည်နယ်ပေါတောမြို့နယ်နတ်ရှင်ကျေးရွာမှာရဲတပ်သားတဦးစီကတနက်လူရာကနေပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အရက်သားတဦးထိခိုက်ဒေဆုံးခဲ့ပါတယ်။ဒေဆုံးသွားသူကတော့နတ်ရှင်ကျေးရွာကအသက်29နှစ်အရွယ်မောင်ဖြူတောင်းဆိုသူဖြစ်ပြီးဒီလ၄ရက်နေ့ကကြောက်စုကျေးရွာအုပ်စုအုပ်ချုပ်ရေးမှူးနဲ့ရဲတပ်ဖွဲ့ဝင်၃ဦးကင်းလက်နေစမှာတောက်စားမှုရှင်နေတဲ့ဥမောင်တန်းကိုဖမ်းဆီးခေါ်ဆောင်လာတဲ့အချိန်တနက်လူရကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်တယ်လို့ပေါတော်မြို့နယ်ရဲတပ်ဖွဲ့မှူးရုံးကနေထိုင်ရဲအုပ်တန်းထေးကပြောပါတယ်တနက်နဲ့ပြစ်ခတ်ခဲ့တဲ့ရဲတပ်သားထွန်းလင်းကိုတော့အခုခါရဲတပ်ဖွဲ့အစည်းကမ်းထိန်းသိမ်းရေးနဲ့အရေးယူထားတယ်လို့နေထိုင်ရဲအုပ်တန်းထေးကပြောပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။တရားနာမည်နဲ့အငင်းပွားမှုဖြစ်ပွားနေတဲ့မွန်ပြည်နယ်ချောင်းစုံကဂျားဖြတ်ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဒါမှမဟုတ်မွန်ပါတီကအနိုင်ရရှိကြလိမ့်မယ်လို့မျှော်မှန်းထားကြပေမဲ့ပြည်ထောင်စုကြံ့ခိုင်ရေးပါတီကအနိုင်ရရှိသွားပါတယ်။ဒီအခြေအနေကိုတော့မြင့်စလိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
။မွန်ပြည်နယ်ဂျားဖြတ်ရွေးကောက်ပွဲတွင် NLD နဲ့မွန်နိုင်ငံရေးပါတီတွေပါကြောင့်ရှုံးရတာလဲဆိုတာကိုချောင်းစုံကပြည်နယ်လွှတ်တော်ကိုယ်စားလှယ်လက်ဖြစ်တဲ့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးအောင်နိုင်ဦးကအခုလိုတုံ့တထားပါတယ်
။ဂျားဖြတ်ရွေးကောက်ပွဲရဲ့ CD နိုင်ငံသားတဲ့အမှုသားကပြည်ကြတာကတော့ဒီလက်ရှိ NLD ရဲ့ချောင်းစုံပေါ်မှာအပိထောက်ကနေပြီးကြားတယ်။ဒါမဲ့ကျွန်တော်တို့မွန်ဒီပါတီနဲ့ခုကလည်း
မွန်ပါတီတစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကလည်းဂျားဖြတ်မှာရှုံးသွားတာဟာပါတီအနယ်ချစ်ကြောင့်မဟုတ်ပဲဒေသခံတွေသူတို့အားကိုးလို့ရတဲ့ပုံကိုယ်ကိုရွေးချယ်သွားတဲ့သဘောပါဆိုပြီးပါတီတွဲဖက်သွင်းရင်မှုနိုင်စံတင်ကပြောပါတယ်
ပါတီကိုမကြည့်ပဲနဲ့သူအားကိုးရမဲ့ပုံကိုယ်သူဖြစ်နိုင်တယ်သူကလည်းယူရလိုက်တဲ့သဘောမျိုးတရားတာပါမြင်တာပေါ့နော်
မွန်ဒေတာခံတဦးဖြစ်တဲ့မင်းမင်းຫນွယ်က NLD ဂျားဖြတ်ရွေးကောက်ပွဲရှောင်းရတဲ့အကြောင်းချက်တွေကိုအခုလိုတုံ့တထားပါဗျ။
တော့ NLD နေသားရှောင်းရကြည့်အကြောင်းတရားကဒီမိုကရေစီအနာရှင်ရှင်းလင်းကြည့်တော့လို့ဒေတာခံပြည်သူတွေကတော့မကြိုက်ဘူး။ NLD မှာဝင်ရောက်ယူခံတဲ့ကိုယ်စလဲကပြီးခဲ့တဲ့တော်ရှင်တေးကျွေလိုမျိုးအင်မိတ်မဆနိုင်ဘူးနော်။ချက်တစ်ချက်ကအဲ့ဒီပုံကိုကို NLD ဘဟုကပြေဝဲဝဲဝေဖို့ချမှတ်ပေးလိုက်တယ်ဒါပေမဲ့ NLD ချောင်းဆောင်ကပါတီတွေကဒီပုံကိုတော့မကြိုက်ဘူး။သူဒေတာကလူသူတို့ယူချေတယ်ဒါဘဟုကအတိမတ်ပြုတ်ဘူး။ဘဟုကပြေဝဲဝေနဲ့ဦးဝင်းဝင်းကိုပဲချတဲ့အပေါ်မှာချောင်းဆောင်မှရှိတဲ့ NLD ပါတီတွေကဒီနေ့ NLD ပါတီရောရှိမှာဆန္ဒလာပြတဲ့အချိန်ထိဖြစ်သွားတယ်
ချောင်းဆောင်ဂျားဖြတ်ရွေးကောက်ပွဲရလဟာလက်တလောဖြစ်ပွားနေတဲ့တရားအမြင့်ငင်းပွားမှုနဲ့သက်ဆိုင်မှုရှိတယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်ပြီးသူလွတ်တော်ကိုယ်စားလှယ်နေရာအတွက်ချောင်းဆောင်ဂျားဖြတ်ရွေးကောက်ပွဲဟာချက်ခံရေးပါတီကမဲ2000နီးပါးနဲ့အနိုင်ရရှိသွားပါတယ်
ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအနိုင်ရရှိခဲ့ပါတယ်။ဒေါက်တာအေးမောင်အနေနဲ့လာမယ့်လွတ်တော်အစည်းအဝေးမှာဘာတွေတင်ပြပြီးရခိုင်ပြည်နယ်အရေးအတွက်ဘာတွေကိုဦးစားပေးလှုံ့ဆော်ဖို့စီစဉ်မှုတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့မောင်အေးကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်။
ရခိုင်ပြည်နယ်အမ်းမြို့နယ်ကဂျားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမော်ဟာအခုအခါအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သွားပြီဖြစ်တဲ့အတွက်ဘာတွေဦးစားပေးလှုံ့ဆော်ဖို့ရှိပါလဲလို့မေးချတဲ့အခါသူကအခုလိုပြောပါတယ်
ကျွန်တော်တို့လူကြီးနဲ့ပြည်သူ့ဘုံချစ်ခါဥပဒေတစ်ခုကိုပြည်ပြင်ပြောင်းလဲနိုင်အောင်ပြည်သူ့ပြည်သူ့ဘုံချစ်ခါဥပဒေကိုလိုပြည်ပြင်ပြောင်းမယ်ဆိုရင်ကျွန်တော်ဖက်တော်ကတော့တူကောင်မှုတစ်ခုကိုစတင်ဖို့ဒါမဲ့ပါလီမန်ကာလရီမှာစဉ်းစားထားပါတယ်နောက်တစ်ချက်ကဒီတော်စုရဲ့ဘဏ္ဍာငွေခွေးဝေပုံမမြင်ရတဲ့အခြေအနေပါအခုလက်ရှိဒီတော်စုအစိုးရရဲ့ဘဏ္ဍာငွေခွေးဝေပုံကိုကြည့်ရင်ဒီတော်စုအစိုးရကဘိုးတင်ကခံတော့ယူပြီးတော့ဆက်ရှိရတဲ့အမှုတွေကိုလည်းတိုင်းပြည်သားကြီးတွေဆွေးနွေးပြီးပါတယ် ဟုတ်ဆုံးကဲ့ဥယျာဉ်များပါအဲဒါကြောင့်ပြည်ထောင်စုစီကတဲ့တပ်ပြက်လုပ်ပြီးရှိချင်အောင်ပြည်ထောင်စုအစိုးရရဲ့လက်ရှိသုံးချက်တွေကိုဆော့ပြီးမှပြည်내တန်းနေတဲ့အစိုးရအဖွဲ့ကိုစုစုပေါင်းပါဖြစ်ရဲ့နားစင်ရခိုင်နှုန်းချက်ကိုပြည်နိုင်အောင်ကြိုးစားဖို့ကျွန်တော်တို့စဉ်းစားထားပါတယ
်ဟုတ်ကဲ့လက်ရှိပြဿနာဖြစ်ပေါ်နေတဲ့ရခိုင်ပြည်내အရေးအတွက်ဘာတွေအရေးတကြီးလှုပ်ဆောင်သွားဖို့လိုနေပါလဲဆိုတာဒေါက်တာရဲ့အမြင်ကိုလည်းသိပါရစေ
ပထမအရေးကြီးတာကရခိုင်နှုန်းရဲ့အမျိုးသားလုံခြုံမှုအထောက်ချင်းပါအဲ့တော့ဒီကလေးဆိုရအတွက်69နှစ်ရှိပြီရခိုင်တို့ရဲ့အနောက်ဘက်လုံးကျောင်းအောင်မကာကွေနိုင်ကလို့ဒီနေ့တစ်ဖက်ကဝင်လာတဲ့ဗန်လူတွေနဲ့ခါနေတိုင်းရင်းသားရခိုင်လူမျိုးတွေပြစ်တက်ဖြစ်နေတယ်။အဲ့ဒီမှာအရေးကြီးတာကအနောက်ဘက်ကလုံတုံးကြီးချန်စီယိုလုံအောင်ဘလော့ကမှာဥပဒေရချန်စီကိုစောင့်တဲ့လက်နက်ကန်ပြည်စီကိုဘလော့ပြက်ပြက်ကြတာနော်။ကာဝန်ကိုထမ်းဆောင်တာဥပဒေရဖြတ်ပြီးတော့လက်နက်တပ်တွေမှာလေ။ကြီးကျော်ဝင်ရောက်နေတဲ့ဘလော့ဖြည့်ချင်းမှာလေ။နိုင်ငံသားဥပဒေစတဲ့ချင်းဥပဒေလက်နက်ကိုအကုန်ပြီးကျွန်တော်ဖြည့်ချင်းမှာလေဆိုတဲ့ဒီအနောက်ဘက်ကလုံတုံးမှုကိစ္စကကျွန်တော်ရဲ့ကြီးအရေးကြီးတဲ့ကဏ္ဍဖြစ်တဲ့အမှာအဲ့ဒီကဏ္ဍကိုလည်းကျွန်တော်အရေးပေးပြီးဆောင်ရွက်သွားဖို့ဆွေးနွေးသွားဖို့တင်ပြသွားဖို့ရှိပါတယ
်။ရခိုင်မျိုးသားညီငယ်ရဲ့အတွက်ကရှေ့ဆပါတွေလှုပ်ဆောင်ဖို့လိုနေပါလေခင်ဗျာ
။ကျွန်တော်ကိုယ့်ပါတီရဲ့အင်အားကိုခိုင်ခိုင်မာမာဖြစ်အောင်မြို့လေးပေါင်း16ခုလုံးမှာအမျိုးသားညီငယ်မှုမှတ်တမ်းကိုစိုက်နှံအောင်တစိမ့်မတ်တက်ကြိုးစားဖို့ရှိပါတယ်။အဲ့ဒီကမှာလူမှုအဖွဲ့အစည်းတွေအခြားနိုင်ငံတွေကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေလူမှုကွန်ရက်တွေလည်းကျွန်တော်ညီငယ်တွေကိုခိုင်မာတဲ့အမျိုးသားညီငယ်မှုတစ်ခုကိုစိတ်ထူတိုင်းနေလို့ကျွန်တော်ယူပါတယ
်။လိုက်လဲတော့တဲ့အမ်းမျိုးနေပြည်သူလွှတ်တော်ကိုယ်စားလှယ်နေရာအတွက်အေဗီလာတရက်နေ့ကကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကဥဆောင်ကြီး NLD ပါတီကဥဇော်ဝင်းမြင့်တတိပုဂ္ဂလကိုယ်စားလှယ်ဥဇော်လန်းအောင်နဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအင်မော်တို့ဝန်ရောက်ချိန်ပြေခဲ့ရမှာဒေါက်တာအင်မော်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆီးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေစတီတာတရင်သားတွေစူးစီးတင်ဆက်ထားတဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေကြာသပတေးညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်။
အမေရိကန်ပြည်သူက2016သမ္မတရွေးကောက်ပွဲကိုရုရှားအင်တာနက်ဟက်ကာတွေကြားဝင်နှောက်ယှက်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့အလုပ်တော်ထောက်လှမ်းရေးကော်မတီရဲ့လုပ်ငန်းတွေကနေခိတ္တအနာယူမှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌဒေးဗစ်ညူနက်စ်ကဒီကနေ့ပဲကြေညာလိုက်ပါတယ်။လက်ဝဲရင်းအုပ်စုတွေကလွှတ်တော်ချင်းဝေးရေးကော်မတီကိုတိုင်ချဲ့ထားတဲ့ကိစ္စတွေကအခြေမြင့်မရှိပေမဲ့ဆွဆွဲချက်တွေရှင်းလင်းတဲ့အထိစုံစမ်းစစ်ဆင်မှုတွေကနေယာယီအနာယူရမှာဖြစ်တဲ့အကြောင်းကော်မတီဥက္ကဋ္ဌကပြောဆိုခဲ့တာပါ။စီးရီးယားနိုင်ငံမြောက်ပိုင်းကသဘုံနဲ့ထိချုပ်ထားတာမျိုးကိုအစိုးရတိုက်လေတွေကဒေါက်လက်နက်တွေနဲ့ဘုံကျဲတက်ခဲ့ကြအောင်ဆွဆွဲချက်တွေကိုစီးရီးယားနဲ့ရုရှားအစိုးရတို့ကထပ်မံညှင်းဆန်လိုက်ကြပါတယ်။အစ်ဒီပြည်နယ်ခန်ရှေဟုံးမြို့ကလေကြောင်းတက်ခဲ့မှုမှာဒေါက်လက်နက်အသုံးပြုမှုမရှိတဲ့အကြောင်းနဲ့အချမ်းဖက်ဝါရီအပေါ်မှာတော့ဒီလိုလက်နက်မျိုးအသုံးပြုမှာမဟုတ်ဘူးဆိုပြီးစီးရီးယားနိုင်ငံယာယီဝန်ကြီးကဒမက်စကတ်မြို့တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့ရဲ့နှစ်ယောက်ချထိပ်သီးဆွေးနွေးပွဲတွေကိုဖလော်ရီဒါပြည်နယ်မှာဒီကနေ့စတင်မှာဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲတွင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုဖိအားပေးပြောဆိုနေမှုလည်းသမ္မတထရန့်ကမျှော်လင့်နေပါတယ်။ဒီကနေ့စတင်လိုက်တဲ့သမ္မတဦးတင်ကျော်ရဲ့6ယောက်ချတရုတ်နိုင်ငံခီးစဉ်တွင်မှာတော့အခြေတင်ဖြစ်စရာတွေကြုံရတဲ့မြေဆုံရေးကတာစီမံကိန်းကိုဆွေးနွေးလိုက်မယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။တရုတ်သမ္မတရဲ့ဖိတ်ကြားချက်နဲ့တွားရောက်ခဲ့တဲ့ခီးစဉ်စာဒီကနေ့မှာပဲတရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ချန်တုမြို့ကိုသမ္မတဦးတင်ကျော်ရရှိသွားတဲ့အကြောင်းတရုတ်စိုးရပိုင်းစင်ဝါသတင်းကဖော်ပြခဲ့တာပါ။ဒီကနေ့မနေ့ပိုင်းနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာသွားတဲ့သမ္မတဦးတင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်မြော်ကော်ဝဲဦးစီးချုပ်ဗိုလ်ချုပ်မင်းအောင်လှိုင်တို့နဲ့အတူအစိုးရထိပ်တန်းတာဝန်ရှိသူတွေလည်းလေးစိတ်မှာပို့ဆောင် ောဆိုခဲ့ကြပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Bill Barber ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းနိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.